Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်မေလ1ရက်နေ့တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမြင့်ပါဒီကနေ့ညနောက်ဆုံးရထိတ်တဲရောက်သတင်းတွေကတော့ကုလသမဂ္ဂအတွင်းမှုဂျုတ်ဟောင်းအနေနဲ့နောက်တစ်ခါမြန်မာနိုင်ငံကိုသွားရင်သက်ဆိုင်သူအားလုံးကိုတိုင်ပင်ပြီးသွားဖို့ NUG အမျိုးသားညွန်ပေါင်းအစိုးရကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့မြန်မာအရေးဆွေးနွေးကြပါတယ်။နိုင်ငံတကာဖိအားကြောင့်ဆူဒန်နိုင်ငံမှာရံဖက်အုပ်စုနှစ်ခုအကြားအပြစ်ခတ်ရစရည်တတန်3ရက်ကြာထတ်တိုးလိုက်ပါတယ်။အဲ့ဒီလိုအကြောင်းတွေကိုပြောပြပေးမှာပါမတ်စုံမွေ
။ဟုတ်ကဲ့ပါရှင်။တင်းနာညာရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့သတင်းမီဒီယာလွတ်လပ်ခွင့်ကအဆိုးဝါးဆုံးအနေထားကိုရောက်ရှိသွားပါတယ်လို့မြန်မာသတင်းသမားတွေကပြောဆိုလိုက်ပါတယ်။
ဒီမြန်မာသတင်းမီဒီယာချင်းကတော့အဆိုးဆုံးအနေထားကိုရောက်သွားပါတယ်။ဒါမျိုးကိုအရင်တုန်းကမြန်မာရဲ့သမိုင်းမှာတော့ဂျပန်ခေတ်မှာပဲကြုံရတာပေါ့နော်။သတင်းစာတွေရှိခဲ့တဲ့အနေထားနေပြီးတော့ပြည့်ရင်းသွားတာပေါ့
။မြစည်းမသတင်းကန်အယ်ဒီတာကိုစိန်ဝင်းပြောပြခဲ့တာပါရှင်။ဒီသတင်းမကြားခဲ့အပြည့်စုံနားဆင်ရပါမယ်။နောက်ရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံမှုစစ်ကောင်စီဘက်ကပြင်ဆင်ထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကတွားပြီးတော့ကွင်းစင်ကြည့်ဖို့ရှိနေပါတယ်။ဆီယနာရှင်လက်အောက်အလုသမားတွေရဲ့ဘဝဆိုးဝါးလာတဲ့အခြေအနေကိုဒီကနေ့ကြားရောက်တဲ့မေဒင်းနေမှာအလုသမားခေါင်းဆောင်တွေထုတ်ပြန်လိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမြင့်နဲ့အတူတင်ဆက်ပေးပါမယ်ရှင်။
ဆူဒန်နိုင်ငံမှာအစိုးရစစ်တပ်နဲ့လက်နက်ကင်တိုက်ခိုက်နေကြတဲ့ပြည်သူစစ်တွေအကြားအပြစ်ခတ်ရစရည်နောက်ထပ်82နာရီတိုးချဲ့ဖို့သဘောတူညီလိုက်ကြပါတယ်။နိုင်ငံတကာဖိအားကိုလက်ခံတဲ့အနေနဲ့ဒေသအချင်းတနင်္ဂနွေနေ့တကောင်ရံမှာတပ်တန်းကုံဆုံးတော်မဲ့အပြစ်ခတ်ရစရည်ကိုနောက်ထပ်3ရက်ထပ်တိုးလိုက်တာပါ။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဆောင်နိုင်ဖို့လမ်းကြောင်းတွေဖွင့်ပေးဖို့နဲ့ပြည်သူတွေလုံခြုံစိတ်ချဘေးကင်းစွာသွားလာနိုင်ဖို့အတွက်နှစ်ဖက်စလုံးကအပြစ်ခတ်ရစရေးသဘောတူညီကြတာဖြစ်ပေမဲ့လက်တွေ့မှာတော့တိုက်ခိုက်မှုတွေကဆက်ပြီးဖြစ်ပွားနေပြီးအပြန်အလှန်ဆွဆွဲပစ်တင်နေကြပါတယ်။တစ်ချိန်တည်းမှာပဲဆူဒန်နိုင်ငံကိုနောက်ထပ်ကယ်ဆယ်ရေးလေယာဉ်တစ်စင်းဆင်လွတ်ပေးဖို့ပြည်ထောင်အစိုးရကကန့်လန့်ထားကြောင်းတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒီတော့အတွင်ကုလသမဂ္ဂစန္ဒဧကအစည်းအဝေး WFP ရဲ့အမှုဆောင်ဒါရိုက်တာဆင်ဒီမက်ကိန်းကလည်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ပြီးယာယီရဆိုင်ထားတဲ့စန္ဒဧကဝင်ငှမှုတွေကိုအခုပြန်ဖွင့်ပေးမယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
ကဘာမှာဆယ်စုနှစ်တွေနဲ့ခြီးပြီးတော့မတွေ့ခဲ့ဘူးတဲ့အစစ်မြင့်ကာကွယ်ရေးစနစ်တွေကိုရုရှားကတိစောက်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့သတင်းထောက်လှမ်းရေးသတင်းတွေကိုကိုးကားပြီးတော့ဒီကနေ့ပဲပြောဆိုလိုက်ပါတယ်အထူးသဖြင့်သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသရဲ့မြောက်ပိုင်းမှာလုံခြုံရေးတိုးမြင့်နေတာကိုဂျိုရုတပ်ပုံတွေမှတွေ့ရတယ်လို့လည်းပြောပါတယ်ဘဲဂရက်နဲ့ကက်စ်အပါအဝင်ရုရှားပိုင်ဖြစ်တဲ့နိုင်ငံတကာအသိအမှတ်ပြုထားတဲ့ဒေသတွေမှာမိုင်မောင်းယာနဲ့ချီတဲ့ကရုတ်ချင်းတွေတူးထားတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနက Twitter လူမှုကွန်ရက်မှာသတင်းထုတ်ပြန်ခဲ့ပါတယ်ကရုတ်ချင်းတွေတူးထားတာကတော့ယူကရိန်းကထိုးပေါက်တိုက်ခိုက်မှာကိုရုရှားကစိုးရိမ်နေတဲ့လက္ခဏာဖြစ်နေလဲဖော်ပြထားပါတယ်ဒါဟာယူကရိန်းနဲ့ NATO မဟာမိတ်အဖွဲ့ကရုရှားကိုချိမ့်ချောက်နေတယ်ဆိုတော့ရုရှားစိုးရရဲ့ဆွဆွဲချက်ကိုအထောက်ပံ့ဖြစ်စေဖို့ဒေသခံဒီတက်မှုတွေနဲ့အာဏာပိုင်တွေဘက်ကတမင်သက်သက်လောက်တာလဲပါနိုင်နေဆိုပြီးတုံ့သက်ပါတယ်။တစ်ချိန်တည်းပါပဲယူကရိန်းဆိုရရှေ့နေုံရဲ့တနင်္ဂနွေနေ့က Telegram လူမှုကွန်ရက်ကနေသတင်းထုတ်ပြန်ကြမှာတော့နိုင်ငံရဲ့တနှစ်ကျော်ကရုရှားတို့ကျူးကျော်မှုစတင်ချိန်ကနေစပြီးအခုချိန်ထိကလေးငယ်အနည်းဆုံး489ယောက်အသက်ဆုံးခဲ့ရပြီးတော့တထောင်နီးပါးဒဏ်ရာရခဲ့တယ်ဆိုပြီးတော့ဖော်ပြထားပါတယ်ရှင်။
ကုလသမဂ္ဂကကြီးမှုကျင်းပတဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာဆွေးနွေးပွဲကိုတာလီဘန်အဖွဲ့မဖိတ်ပဲကာတာနိုင်ငံမှာဒီကနေ့တနင်္လာနေ့ကကျင်းပပါတယ်။အာဖဂန်မှာအမျိုးသမီးတွေကြောင်းတက်ခွင့်နဲ့အလုံးလုံးပိုင်ခွင့်တွေပိတ်ပင်ထားတာတွေကိုပြန်ဖွင့်ပေးဖို့တာလီဘန်အုပ်ချုပ်သူတွေကိုအဲ့ဒီဆွေးနွေးပွဲကနေဖိအားပေးကြမှာဖြစ်ပါတယ်။နှစ်ရက်ကြာအဲ့ဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်နဲ့အတူ အမေရိကန်တရုတ်ရုရှားတို့အပြင်ဥရောပအလှူရှင်နိုင်ငံတွေနဲ့အဓိကအိမ်နီးချင်းပါကစ္စတန်စတဲ့နိုင်ငံတွေအပါအဝင်စုစုပေါင်း25ဦးတက်ရောက်ကြမှာဖြစ်ပြီးသူတို့နဲ့အတူနိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်ဆွေးနွေးပွဲကိုတာလီဘန်အဖွဲ့ကိုဖိတ်ကြားခြင်းမရှိပေမဲ့လည်းသူတို့ကိုအတိမတ်ပြုတော့မှလားဆိုပြီးမေကွန်းတွေကတော့ကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာအမျိုးသမီးအုပ်စုငယ်တစုဟာတာလီဘန်အုပ်ချုပ်သူတွေကိုအတိမတ်ပြုတဲ့ဗဲလုံရမစိုးစမ်းကျင်ကြောင်းဒီသတင်းပတ်ကောင်ကဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုပို့ပြီးတော့အားကောင်းမှုရည်ရွယ်တဲ့လမ်းညွှန်ချက်အသစ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာတို့ဒီကနေ့တနင်္လာနေ့မှာသဘောတူသွားကြဖို့ရှိပါတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောလိုက်ပါတယ်ဖိလစ်ပိုင်သင်္ဘောနှစ်ဆင့်တရုတ်ရေပိုင်နဲ့အတွဲမှာကျူးကျော်ဝင်ရောက်တဲ့ဆိုပြီးတော့တရုတ်နဲ့ဖိလစ်ပိုင်တို့ကြားတင်းမာမှုတွေလက်တလောပေါ်ပေါက်နေတဲ့အချိန်မှာပဲဖိလစ်ပိုင်သမ္မတရဲ့၄ရက်ကြာအမေရိကန်ခီးစဉ်တနင်္ဂနွေနေ့ကစတင်ခဲ့တာဖြစ်ပါတယ်ဒါကတော့ဖိလစ်ပိုင်သမ္မတတဦးအနေနဲ့ဆယ်နှစ်ကျော်ကာလအတွင်းမှာပထမဆုံးအမေရိကန်ပြည်ထောင်စုကိုလာရောက်တာလည်းဖြစ်ပါတယ်ခေါင်းဆောင်နှစ်ဦးသဘောတူညီကြမဲ့လမ်းညွှန်ချက်အသစ်တွေကတော့မြေပြင်ရေပြင်ဝေဟင်အာကာသနဲ့ cyber space တွေမှာနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုတွေအဓိကထားလှုပ်ဆောင်သွားဖို့ပါဝင်ပါတယ်အမေရိကန်က C-130 လေယာဉ်3စင်းကိုလွှဲပြောင်းပေးမှာဖြစ်တယ်လို့နောက်ထပ်လည်းကင်းလှည့်လေယာဉ်တွေဆင်လွတ်သွားမယ်လို့မျှော်လင့်ရပါတယ်ဒါအပြင်ဖိလစ်ပိုင်စစ်တပ်ကိုတိုက်ခိုက်မှုတစုံတရာရှိလာတဲ့ဆိုရင်အမေရိကန်ဘက်ကအကာအကွယ်ပေးခွင့်ရှိတယ်ဆိုတဲ့1950ခုနှစ်နှစ်နိုင်ငံအပြန်အလှန်ကာကွယ်ရေးသဘောတူစာချုပ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကထပ်လောင်းအတည်ပြုသွားဖို့ရှိပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါဗျ။ပြည်ပခါတွေကြီးထွားလာပြီးပြဿနာတွေပြတ်နှက်မလာအောင်အမျှော်အမြင်ရှိရှိလက်တွေကျကျလှုပ်ဖို့လိုတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့တွေ့ဆုံရမှာတရုတ်နိုင်ငံသားရေးဝန်ကြီးချင်ကောင်းကပြောဆိုခဲ့ကြောင်းလည်းသတင်းကကိုးကားဖော်ပြပါဗျ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းဖို့တပ်ဆိုင်သူတွေဆွေးနွေးကြဖို့စာနာမှုအကူအညီတွေပေးကြဖို့နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ရဲ့တာဝန်ကိုအကောင့်ထဲပေါ်ဆောင်ရေးကိစ္စအပါအဝင်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်နိုင်ရေးကြိုးပမ်းမှုတွေကိုနိုင်ငံတကာကလေးစားလိုက်နာဖို့တိုက်တွန်းထားလိုက်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအကြမ်းတဲနဲ့လက်နက်ကင်ပြည်ပကတွေကိုဖြေရှင်းနိုင်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့မြန်မာစစ်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်တိုးတက်မှုမရှိဘူးဆိုပြီးကုလသမဂ္ဂတာဝန်ရှိသူတွေနဲ့အနောက်နိုင်ငံတွေကဝေဖန်နေကြပါတယ်ခင်ဗျာ
ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းမစ္စတာဘန်ကီမွန်းအနေနဲ့မြန်မာနိုင်ငံကိုနောက်ထပ်သွားရောက်ဖို့ခီးစဉ်တွေရှိခဲ့မယ်ဆိုရင် NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အပါအဝင်မြန်မာနိုင်ငံကအရေးပါတဲ့သက်ဆိုင်တဲ့သူတွေနဲ့တိုင်ပင်ဆွေးနွေးပါလို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတောင်းဆိုလိုက်ပါတယ် NUG နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးနဲ့ကုလတွေ့မှုချုပ်ဟောင်းဘန်ကီမွန်းတို့အွန်လိုင်းကနေတဆင့်တွေ့ဆုံဆွေးနွေးထားတာကို NUG ဘက်ကမနေ့ဧပြီလ30ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်အတွေ့မှုချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံခီးစဉ်ဟာရည်ရွယ်ချက်အပြင်မှန်ကန်ကောင်းမွန်ပေမဲ့လည်းခီးစဉ်ပေါ်မှာစစ်ကောင်စီဘက်ကသူတို့အကျိုးအတွက်အသုံးချဖို့ကြိုးပမ်းမှာကိုစိုးရိမ်နေအကြောင်းဒီ NUG ရဲ့ဒုတိယဝန်ကြီးပြောဆိုတာကိုကြေညာချက်မှာဖော်ပြထားပါတယ်။ The Elders ကဘာအထင်ကရခေါင်းဆောင်ကြီးများရဲ့အဖွဲ့ဒီဥက္ကရာဖြစ်တဲ့ Mr. Ban Ki-moon ဟာမကြသေးခင်ရပိုင်းတော့ကမြန်မာနိုင်ငံကိုတွားရောက်ပြီးတော့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်ထိပ်ပိုင်းစစ်ကောင်ဆောင်နေနဲ့တွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံရဲ့အခြေအနေကိုလေးလာစုံစမ်းပါမယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ်။သက်ဆိုင်ရာအဖွဲ့အစည်းတွေကမှအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေစတင်မှုတိုက်တွန်းတဲ့တပြိုင်တည်းမှာပဲမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပါလို့အတွေ့အမှုချုပ်ဟောင်းဘန်ကီမွန်ကတိုက်တွန်းခဲ့ပါတယ်ရှင
်မေလတရနေ့ကြာရောက်တဲ့မေရေကဘာအလုသမားနေ့အထိမ်းအမှတ်အခမ်းအနားတွေကိုမြန်မာနိုင်ငံအပါအဝင်နိုင်ငံတကာကအလုသမားတွေကျင်းပနေကြပါတယ် တစ်ချိန်တည်းမှာမြန်မာနိုင်ငံရဲ့အလို့သမားအခွင့်အရေးအခြေအနေစိုးရိမ်ကျဆင်းနေတာကို ILO အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဒီမိုကရေစီစနစ်ကိုပြန်လည်အကောင့်တွေဖော်ဖို့နဲ့အလို့သမားတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့2022ခုနှစ်ချမှတ်ထားတဲ့နိုင်ငံတကာအလို့သမားညီလာခံဆုံးဖြတ်ချက်ကိုလိုက်နာဖို့အိုင်အန်လိုကတောင်းဆိုထားပါတယ်။တစ်ဆက်တည်းမှာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာလည်းထောင်ထဲချီတဲ့အလို့သမားတွေစုဝေးပြီးအလို့သမားတွေအတွက်အခြေခံလခတိုးပေးအကာအကွယ်ပေးဖို့တောင်းဆိုကြပါတယ
်။
ဒီကနေ့ဖိလစ်ပိုင်နိုင်ငံအလို့သမားသမဂ္ဂတွေနဲ့အတူအမျိုးသမီးအလို့သမားတွေကိုလည်းပူးပေါင်းပါဝင်ကြတဲ့အကြောင်းအလို့သမားတွေကိုဂုဏ်ပြုတဲ့အခမ်းအနားကိုပူးပေါင်းကျင်းပတာဖြစ်တဲ့အကြောင်းစန္ဒပြအလို့သမားခေါင်းဆောင်တယောက်ကပြောသွားတာပါအင်ဒိုနီးရှားနိုင်ငံမှာလည်းအလို့သမား9000လောက်စုဝေးပြီးအခမ်းအနားတွေကျင်းပပြီးအင်ဒိုနီးရှားအစိုးရအသိပြဌာန်းတဲ့အလို့အကင်ဖန်တီးရေးဥပဒေကိုကန့်ကွက်နေကြပါတယ်ခင်ဗျာ
32ကြိမ်မြောက်အရှိတောင်အာရှစီဂိမ်းအာကစားပြိုင်ပွဲတွေကျင်းပဖို့အတွက်ကမ္ဘောဒီးယားနိုင်ငံကအာကစားကွင်းတွေမှာစပြီးတော့ပြင်ဆင်နေပြီဖြစ်ပါတယ်။မေလ5ရက်နေ့ကနေ18ရက်နေ့အထိကျင်းပမယ်အာကစားပေါင်းစုံပြိုင်ပွဲတွေဟာကမ္ဘောဒီးယားနိုင်ငံမှာပထမအဆုံးအကြိမ်ဖြစ်နေကျင်းပမှာဖြစ်ပါတယ်။အနှစ်30လောက်တောင်ကြာခဲ့တဲ့ပြည်တွင်းစစ်နဲ့စစ်အပြီးအနှစ်20လောက်ပြန်လည်တည်ဆောက်ရေးတွေလုပ်ခဲ့ရတဲ့ကမ္ဘောဒီးယားနိုင်ငံမှာအရင်တုန်းကတော့စီဂိမ်းပြိုင်ပွဲတွေကိုကျင်းပခွင့်မရခဲ့ပါဘူး။အာကစားအမျိုးအစား38မျိုးရှင်ပြိုင်မှုရွေးချယ်ထားပါတယ်။ကမ္ဘောဒီးယားစစ်တူရင်ကစားနည်းပြိုင်ပွဲနဲ့ရိုးရာတိုင်းပြိုင်ပွဲစတဲ့ရိုးရာကစားနည်းသုံးမျိုးကိုလည်းထည့်သွင်းထားပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာတော့မီဒီယာလွတ်လပ်ခွင့်ကလုံးဝဆုံးရှုံးသွားပြီးတော့မြန်မာနိုင်ငံရဲ့သတင်းမီဒီယာအခြေအနေဟာအဆိုးအဝါဆုံးအနေထားကိုရောက်ရှိနေပါတယ်လို့သတင်းမီဒီယာသမားတွေကပြောပါတယ်။မေလ3ရက်နေ့မှာကြာရောက်မဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေအထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံအတွင်းကဆက်အနာရှင်လက်အောက်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေအကြောင်းကိုတော့ကိုဇော်ဝင်းလိုင်ကမေးမြန်းတင်ပြထားပါတယ်ရှင
်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆုံးရှုံးနေတဲ့အပြင်သတင်းနောက်တွေကိုဖမ်းဆီးအရေးယူတာတွေသတင်းစာတိုက်တွေနဲ့သတင်းမီဒီယာအတော်များများကိုလိုင်စင်သိမ်းချိတ်ပိတ်တာတွေလုပ်နေတဲ့အတွက်တိကျလွတ်လပ်တဲ့သတင်းဌာနရဲ့လို့မြန်မာနိုင်ငံမှာရပ်တည်ဖို့အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။ဒါကြောင့်လဲစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်စိတ်သုံးသွားပြီလို့ရခိုင်ပြည်နယ်အခြေစိုက်ညရင်စရာသတင်းဌာနရဲ့အက်ဒီတာချုပ်ဦးခိုင်မရကျော်ကပြောပါတယ်
။ဒီမြန်မာစစ်ကောင်စီလက်အောက်မှာတော့လေအဲသူတို့အာဏာသိမ်းပြီးတဲ့နောက်ကတည်းကမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်တွေဟာလုံးဝဆုံးရှုံးသွားပါတယ်။အဲဆုံးရှုံးသွားတဲ့အပြင်သတင်းမီဒီယာသမားတွေရဲ့လုံခြုံရေးရက်တည်ရေးတွေကလည်းအကြီးအကျယ်ချင်းရောက်ခံနေရပါတယ်။ပြီးရင်သတင်းသမားတွေကိုသူတို့ထောင်ရှားတာတို့ဖမ်းဆီးပြီးတော့နောက်ပိုင်းမှာတည်ဆုံသွားတာတွေလည်းရှိနေပါတယ်။အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာနေပြီးတော့ဒီစိတ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကစပြီးတော့မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်တွေကလုံးဝဆုံးရှုံးသွားရတဲ့အခြေအနေမျိုးကိုရောက်ရှိသွားတယ်လို့ပြောလို့ရပါတယ်ခင်ဗျာ။
ဥခိုင်မရကျော်ကိုစစ်ကောင်စီကပုံမှန်905ကာကြီးစက်တွေပုံမှန်66ကာကြီးတို့နဲ့တရားစွဲထားတာကြောင့်သူတီထောင်ထားတဲ့ညတင်စာသတင်းဌာနဟာလည်းပြည်တွင်းမှာရက်တီထုတ်ဝေလို့မရတော့ပဲပြည်ပမှာတိတ်ဆောင်နေရတာဖြစ်ပါလေမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အနေအထားဟာဒုတိယကမ္ဘာစစ်အတွင်းဂျပန်ဖြစ်မှာတွေ့ရတဲ့အခြေမျိုးနဲ့အဆိုးဆုံးအနေအထားကိုရောက်နေတယ်လို့မြစ်စိမသတင်းဌာနရဲ့သတင်းကန်းစီမံခန့်ခွဲမှုအက်ဒီတာဦးစိန်ဝင်းကတုံ့သက်ပါတယ်
ဟုတ်ကဲ့ဒီမြန်မာသတင်းမီဒီယာအခြေအနေကတော့အဆိုးဆုံးအနေအထားကိုရောက်သွားပါတယ်။ဒါမျိုးကိုအရင်တုန်းကဒီဂျပန်ခေတ်မှာပဲကြုံရမြန်မာရဲ့သမိုင်းမှာတော့မှဂျပန်ခေတ်မှာပဲကြုံရတာပေါ့နော်။သတင်းစာတွေရှိခဲ့တဲ့အနေအထားနေပြီးတော့ပြည့်ရွှင်းသွားတာပေါ့။သတင်းစာနဲ့ပတ်သက်လို့ရှိရင်ဘာမှလုံးလုံးမရတော့တဲ့အနေအထားပါပဲ။အခုလည်းဒီတိုင်းမှာပဲဒီစစ်ကောင်စီထိန်းချုပ်ရာဒေသတွေမှာဆိုရင်တဲ့လွတ်လပ်ခွင့်ဆိုတာလုံးဝမရှိတော့ဘူးလွတ်လပ်တဲ့သတင်းစာသမားဆိုတာမရှိတော့သတင်းစာသမားမှန်လို့ရှိရင်ညှိရှိုးပြီးတော့နေထိုင်ရတယ်ဒီတွင်မှလှုပ်ရှားခွင့်ရတာကတော့စစ်ကောင်စီကခွင့်ပြုထားတဲ့စစ်ကောင်စီကိုမြောက်ပြစ်ပြီးတော့ဟိုဖော်လန်ဖားနေတဲ့အဲမီဒီယာတွေပဲလှုပ်လို့ရတဲ့အနေအထားမျိုးပဲဖြစ်ပါတယ်ဂျန်တဲ့သူတွေကတော့ဟိုဘေးလွရာကိုရှောင်တိန်နေရတယ်ဒါမှမဟုတ်အလုတ်ကင်တွေဆုတ်ခွာပြီးတော့ထွက်ပြေးနေရတယ်เนาะနိုင်ဒီကြားထဲမှာပဲအဲစစ်ကြောကြီးတွေရောက်တဲ့လူရောက်ထောင်ထဲရောက်တဲ့လူရောက်နေ ရှင်သန်ဖြတ်သန်းနေရတဲ့အခြေအနေကိုဖြစ်ပါတယ်
။တိုင်းပြည်တစ်ခုဒီမိုကရေစီထွန်းကားရေးအတွက်လွတ်လပ်စွာပြောဆိုခွင့်နဲ့အတူဒွန်တွဲပါနေတဲ့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဟာမရှိမဖြစ်လိုအပ်တဲ့အချက်တစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီမိုကရေစီစနစ်ရဲ့အဓိကမန္တန်ကြီး၃ခုဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးတို့အပြင်သတင်းမီဒီယာဟာစရုပ်ထမှန်နိုင်ဖြစ်တယ်လို့အတိအမှတ်ပြုထားကြတာပါ။ဒါကြောင့်လဲနိုင်ငံတစ်ခုရဲ့ဒီမိုကရေစီအစဉ်အတန်းကိုသတင်းမီဒီယာလွတ်လပ်ခွင့်နဲ့နှိုင်းယှဉ်ကြီးတတ်ကြတယ်လို့ဤရင်စရာသတင်းဌာနရဲ့အက်ဒီတာချုပ်ဦးခိုင်မရကျော်ကပြောပါတယ
်။ဒီသတင်းမီဒီယာလွတ်လပ်ခွင့်ဆိုတာကဒီဒီမိုကရေစီရေးနဲ့ရှင်တွဲနေပါတယ်။နိုင်ငံတစ်ခုရဲ့ဒီမိုကရေစီအစဉ်အတန်းကဘယ်လောက်ရှိလဲမရှိဘူးလဲဆိုတာကိုသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုင်းတာရတဲ့အနေအထားမျိုးရှိပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံမှာကဒီနေ့စိတ်အုပ်စုကတိုင်းပြည်အာဏာကိုသိမ်းထားတော့သူတို့အမှားကတော့တည်င်းလွတ်လပ်ခွင့်ကတော့လုံးဝမရှိတဲ့အနေအထားဖြစ်နေပါတယ်။ဒါကြောင့်ဒီမြန်မာနိုင်ငံရဲ့စိတ်အာဏာရှင်အောက်မှာတော့ဒီတည်င်းလွတ်လပ်ခွင့်တွေမီဒီယာလွတ်လပ်ခွင့်တွေကတော့ဘယ်လိုနည်းနဲ့မှရရှိနိုင်မှာမဟုတ်ပါဘူး။အဲ့ဒါကြောင့်ကျွန်တော်တို့မြင်တာကတော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီစိတ်သိမ်းမှုနဲ့အတူပေါ့လေဒီတည်င်းမီဒီယာတွေလည်းဟိုနောက်ဆုံးသွားပြီးတော့အခြေအနေကနေပြီးတော့ဆိုးအဆုံးအခြေအနေကိုရောက်သွားတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်ဒီမီဒီယာလွတ်လပ်ခွင့်တွေရဖို့ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီခေါက်ဖို့လိုပါတယ်။ဒီမိုကရေစီကိုအားပေးတဲ့အစိုးရမျိုးကိုဟုတ်လိုပါတယ်။ဒါမှကျွန်တော်တို့ကဒီမီဒီယာတွေဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်။လက်ရှိစိတ်သက်ကအနာသိကြတဲ့အောက်မှာတော့မီဒီယာတွေဘယ်လိုနည်းနဲ့မှဖွံ့ဖြိုးတိုးတက်မှုမရှိနိုင်ပါဘူး
။စကိုင်းတိုင်းကမ်းဘလူးမြို့နယ်ပစီကြီးကျေးရွာကိုဘုံကျဲတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လူမှုကွန်ရက်မှာသဘောထားရေးသားခဲ့တာကြောင့်တမရော်အကြီးညိုပြည့်အောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့ပြီးခဲ့တဲ့ဧပြီလ21ရက်နေ့ကပဲစစ်ကောင်စီက The Voice သတင်းဌာနရဲ့ Editor Joe Hong ဦးကျော်မင်းစွေကိုအမှုဖွင့်လိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလအတွင်းသတင်းသမားရှိယောက်ကိုစစ်ကောင်စီကပောက်ကွဲပစ္စည်းပုံမှန်အကြမ်းဖက်ပုံမှန်တွေနဲ့ထောင်ဒဏ်အနည်းဆုံး3နှစ်ကနေအများဆုံး10နှစ်အထိထောင်ဒဏ်နဲ့ချမှတ်ခဲ့ပါတယ်။သတင်းသမားများကာကွယ်ရေးအဖွဲ့ CPJ ကနောက်ဆုံးထုတ်ပြန်ထားတဲ့စည်းရုံးအရလက်ရှိမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းသမားစုစုပေါင်း40ယောက်ရှိပြီးဒါဟာကမ္ဘာပေါ်မှာတတိယအများဆုံးသတင်းတောက်တွေကိုဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီအနေနဲ့သတင်းတောက်တွေကိုရာဇဝတ်သားတွေလို့ဆက်ဆံနေတာကိုရပ်တန့်ပြီးဖမ်းဆီးထားတဲ့သတင်းသမားတွေကိုပြန်လွတ်ပေးဖို့လဲ CPJ ကတောင်းဆိုထားပါတယ်
မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဖြစ်နေမြန်မာနိုင်ငံအတွင်းကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေအကြောင်းတွေကိုစူးစီးပြီးတော့ကိုစော်ဝင်းလိုင်ကမေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးပြင်ဆင်နေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးကြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးမကြခင်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကအာဏာပိုင်တချို့ရခိုင်ဘက်ကိုသွားပြီးတော့ကွင်းစင်လေလာဖို့ရှိပါတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မမတဇင်အောင်ကတင်ပြပေးပါမယ်ရှင်
။2019ခုနှစ်တုန်းကစစ်တပ်နေမြေရှင်းလင်းမှုကြောင့်ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့သိန်းငင်ချီတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကတထောင်နီးပါးကိုလက်ခံမှုစစ်ကောင်စီဘက်ကဒီနှစ်အစောပိုင်းမှာပြင်ဆင်မှုတွေစပြီးတော့လုပ်ခဲ့ပါတယ်။ဒီလိုပြန်လည်လက်ခံနိုင်မှုမကြခင်မှာဘင်္ဂလားဒေ့ရှ်ဘက်ကအာဏာပိုင်တချို့ရခိုင်ဒေသကိုလာရောက်ကွင်းဆင်းလေ့လာဖို့ရှိတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းက VOA ကိုပြောပါတယ
်လက်ခံမှုကျွန်တော်တို့ဘက်ကတော့ ready ဖြစ်တယ်ပေါ့နော်အဲရက်သမတ်တော့တခါဘင်္ဂလားဒေ့ရှ်ဘက်ကဘာလုပ်ပြန်လဲဆိုတော့သူတို့မလာခင်တစ်ခေါက်လေ့လာရှင်သေးတယ်လို့ပြောတယ်သူတို့ကလေ့လာရှင်လားလာလေ့လာပေါ့နော်ကျွန်တော်တို့ကလေးလာဆိုတဲ့အခါကျတော့ဒီရက်ပိုင်းတော့သူတို့အဲ့ဒီလူပေါ့နော်ဟို go and see ပေါ့နော်လာပြီးတော့လေးလာမဲ့အဖွဲတစ်ဖွဲလူအစိတ်လောက်ပါမယ်လာမယ်လို့ပြောတယ်ဒီရက်ပိုင်းတော့ဘယ်နည်းရလို့တော့ကကျွန်တော်တို့မတွေ့နိုင်ဘူးဒီရက်ပိုင်းပေါ့နော်ကျွန်တော်ဒီလူပိုင်းနားလဲတယ်ဒီရက်ပိုင်းဆိုတော့ဒီတစ်ပတ်အတွက်ဖြစ်မလား၁၀ရက်အတွက်ဖြစ်မလားတော့မသိဘူးအဲ့ဒါလည်းပြန်လာမဲ့လူတွေကိုကိုစားသူတွေအဖွဲလူဆိုတယ်
ပြန်လည်လက်ခံရေးကိစ္စကိုဒီနှစ်အစောပိုင်းကတည်းကပြင်ဆင်မှုတွေစပြီးတော့လှုပ်လာခဲ့ပေမယ့်ထင်သလောက်ခရီးမရောက်ခဲ့ပါဘူး။မူလကဒီနှစ်ဧပြီလထဲမှာပြန်ပြီးတော့လက်ခံဖို့ပြင်ဆင်ထားတာဖြစ်ပေမယ့်အစီအစဉ်အထမမြောက်ပဲဖြစ်နေတာပါ။ဘလို့အခက်အခဲတွေကြောင့်အစီအစဉ်အထမမြောက်နိုင်ဖြစ်နေတာလဲ။ဘလို့အခက်အခဲတွေကြုံနေရလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ VOA ကမေးမြန်းလာမှာတော့ဥလာသိန်းကအခုလိုပြန်ပြီးတော့ဖြေကြားပါဗျ။
အဓိကတော့ကဘင်္ဂလားဒေ့ရှ်ကကစားတာပေါ့။သူတို့နိုင်ငံကအချင်းနေကြည့်ပြီးတော့သူတို့အကျိုးအမြတ်တွေနိုင်ငံတွေကတော့ကိုယ် interest ကိုကိုယ်ရည်တည်ကြတာကြီးပဲလေကျွန်တော်ကဒီလိုသဘောပေါက်တယ်က ကျွန်တော်တို့နိုင်ငံကလက်ခံဖို့ဆိုတဲ့အစီအစဉ်ဒီမှာဘာမှပြောင်းလဲသွားတာမရှိဘူး။ဟိုအစားကလေးကဟိုအရင်အစုအဝတွေလက်ထက်ကလေးကသဘောတူချက်တွေအတိုင်းရှောက်နေတာ။ဒီကိစ္စတွေက NLD လက်ထက်အစုအဝလက်ထက်ကလေးကကိစ္စတွေ။ဆိုတော့အဲ့ဒီဂျုံကလေးကဆွဲခဲ့တဲ့စီမံချက်တွေအတိုင်းပဲကျွန်တော်တို့ကသွားနေတာ။ဒါတွေကလက်တွေ့လုပ်ကြည့်ပါခင်ဗျားတို့သတင်းဌာနတွေလက်ရှိတာ။ဘာမှပြောင်းလို့အချင်းမပြေဘူးဆိုတဲ့အခါအချင်းမပြေဘူးပြောလို့ရတာပဲလေ။
ဒီကရလာကစစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာတက်တက်ခိုင်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်နဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်တို့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်လက်ခံရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မကြသေးခင်ကလည်းရခိုင်လူမှုရေးဝန်ကြီးအဖွဲ့ဟာလည်းဘင်္ဂလားဒေ့ရှ်ကိုတွားရောက်ညှိနှိုင်းမှုတွေလုပ်ခဲ့ပါတယ်ရွင်ကြာရေးကူညီလုပ်ကိုင်ပေးနေသူတူကတော့လက်ရှိပြန်လည်လက်ခံရေးအပိုင်းနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ဝေဖန်ပါတယ်
။တိအချက်ကနိုင်ငံသားအခွင့်အရေးတွေပေးရမယ်။ဒုတိယအချက်ကအဲ့ဒီမှာရှိတဲ့ဟိုဘာလဲ IDP ခံရလူတွေကိုသူ့နေရာသူပြန်ဖို့ပေးရမယ်။အဲ့ဒါဆိုရင်သူတို့တွားဖို့က 50% လောက်တည်ကြတယ်။သူတို့ကိုဘာမှအခွင့်အရေးတွေမပေးဘူး။ကလေးမပေးဘူးတော်လောက်ကလည်းမရှိဘူးပညာသင်ကလည်းမရှိဘူးအဲမုံမအဲ့ဒီစီးပွားရေးလောက်ကလည်းမရှိဘူးဆိုရင်တို့ဘာလုပ်မှာလဲအဲ့ဒီမှာ UN ကလည်းအလုံးမလုံးနိုင်ဘူးအဲ့ဒီမှာသွားပြီးဒီလူတွေကငန့်နေမှာတည့်ရသွားပြီးတော့နောက်တလားဆိုရင်တို့ပြန်ပြေးရအောင်
ရခိုင်ပြည်မြောက်ပိုင်းပဋိပက္ခရီကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘဲချမ်းထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာပြည်လည်လက်ခံရေးကိုအရင် NLD အစိုးရလက်ထက်ထဲကကျူးပန်းခဲ့တာပါအဲ့ဒီတုန်းကနှစ်နိုင်ငံဘက်ကစီစစ်ပြီးသားဒုက္ခသည်3450ကို2019ဩဂုတ်လ22ရက်နေ့မှာလက်ခံမှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူခဲ့ပေမဲ့သတ်မှတ်ထားတဲ့နေ့မှာဒုက္ခသည်တဦးတယောက်မှပြန်မလာနိုင်ခဲ့ပါဘူးဒီတစ်ခေါက်မှာတော့စစ်ကောင်စီဘက်ကရိုဟင်ဂျာဒုက္ခသည်အယောက်900နဲ့ဟိန္ဒူဘာသာဝင်အယောက်300နီးပါးကိုပြန်ပြော့လက်ခံမှုပြင်ဆင်ဆောင်ရွက်နေတာဖြစ်ပါတယ်ရှင်
ဒါကတော့ရိုဟင်ဂျာတွေပြန်လည်လက်ခံရေးစစ်ကောင်စီဘက်ကရခိုင်မှာပြင်ဆင်ထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကကိုရိုင်းသွားပြီးတော့ကွင်းစင်းကြည့်ကြဖို့စီစဉ်နေတဲ့အကြောင်းမက်မြတဇင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့မေဒင်းနေ့အပြည်ပြည်ဆိုင်ရာအလုံသမားနေ့မှာအလုံသမားတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဆရာနာရှင်လက်ထက်မှာအလုံသမားတွေရဲ့ဘဝဟာပို့ပြီးတော့မှဆိုးဝါးလာတယ်လို့ဒီကနေ့မေလာတရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုံသမားနေ့မေဒင်းနေ့မှာမြမအလုံသမားရေးရအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်အလုံသမားတပ်ပေါင်းစုဘက်ကတော့အ ਨੇ ဆုံးလောက်ခလာစားနဲ့တော်လန်ရေးကာလထဲမှာထိခိုက်နစ်နာခဲ့ရတဲ့အလုံသမားတွေနိုင်ငံဝန်ထမ်းတွေအတွက်တရားမျှတမှုရဖို့လှုံ့ဆော်သွားမယ်ဆိုပြီးတော့ပြောပါတယ်ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
ပြည်တွင်းစီးပွားရေးကျဆင်းပြီးငွေကြေးဖောင်းပွားနေပေမဲ့အခြေခံအလုံသမားတွေရဲ့လောက်ခလာဆောင်ငွေကတော့4800ကျပ်ကနေတိုးမြသေးဘူးလို့အလုံသမားအဖွဲ့ချုပ်တွေနဲ့တမကတွေကဒီနေ့မေဒီနေ့မှာကြေညာချက်အသီးသီးထုတ်ပြန်လိုက်တာပါဒီထဲမှာအာနာသိန်းစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်နေတဲ့နောက်ခံအကြောင်းအရာတွေကိုစူးစီးတင်ပြထားသလိုဆက်ဆက်ပြဿနာအများပြားကိုလည်းအလုံသမားအဖွဲ့အစည်းတွေကထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံအထွေထွေအလုံသမားများအဖွဲ့ချုပ် FGWM ကတော့ဖူလုံနဲ့လောက်ခလာဆောင်ကောင်းမွန်တဲ့လုပ်ငန်းခွင်နဲ့ Federal Democracy ပြည်ထောင်စုဆိုတဲ့ campaign တွေနဲ့ဒီနှစ်မေဒီနေ့မှာတောင်းဆိုထားပါတယ်ဒီအခွင့်အရေးတွေကို Federal Democracy ရမှသာရရှိနိုင်လိမ့်မယ်လို့ FGWN ရဲ့ဥက္ကဋ္ဌဒေါ်မိုးဆန္ဒမြင့်က VOA ကိုပြောပါတယ်
ဒါပြည်သူတွေလိုလားတောင်းတဲ့ဒီမိုကရေစီရပြီဆိုရင်ကျွန်တော်တို့အလုံသမားတွေကိုကောင်းမွန်တဲ့လုပ်ငန်းခွင်လုံခြုံတဲ့လုပ်ငန်းခွင်တွေနဲ့ဖြစ်စနစ်နဲ့ညီတဲ့ပြည်လုံးနဲ့လောက်ခလာစီရရှိဖို့အတွက်ကိုကျွန်တော်တို့အဖွဲ့ချုပ်တွေနဲ့ဒီကနေ့133တိန်ထောင်မီလီနီယာနေပြီးတော့တောင်းဆိုချက်ကျွန်တော်တို့တောင်းချရဲပေါ့နော်
အ ਨੇ ဆုံးလောက်ခလာစာကိုဥပဒေနဲ့အညီသတ်မှတ်နိုင်ရေးအပါအဝင်အာနာသိန်းကာလာမှာထိခိုက်နစ်နာသွားတဲ့အလုံသမားတွေနိုင်ငံဝန်ထမ်းတွေအတွက်တရားမျှတမှုရဖို့အတွက်လှုံ့ဆော်သွားမယ်လို့မြမအလုတ်သမားတက်ပေါင်းစုကလည်းပြောပါတယ်ဝင်ငွေရဖို့အတွက်ပြည်ပကိုအလုံးအင်းနဲ့ရွှေပြောင်းထွက်ခွာနေတဲ့မြမအလုတ်သမားတွေကိုလူကုန်ကူးမှုလှုပ်အားခေါင်းမုံဖျက်ခံမှုလိန်ပိုင်းဆိုင်ရာအကြမ်းဖက်ခံမှုတွေနဲ့ရင်ဆိုင်နေရတာပါဒါတွေကိုတက်ဆိုင်ရာပြည်ပနိုင်ငံတွေကလည်းကူညီပေးဖို့လိုအပ်နေကြောင်းလှိုင်သာဆက်မှုဆောင်အလုတ်သမားကိုယ်စားလှယ်ကပြောပါတယ
်လုံလက်မဲ့များလာတော့ဤဆက်ရနိုင်ငံတွေကိုထောက်ခွာပြီးလှုပ်လှုပ်ကြရတာများတယ်အခုကူညီနေတဲ့အဖွဲ့အစည်းကနည်းတယ်ပေါ့နည်းတဲ့ခါကျတော့အလုံးကိုပြီးရောက်လိုက်ပြီးမကူညီနိုင်ရအောင်ပြဿနာရှိနေတော့မှပဲ
ကိုညီမဖွဲ့စည်းများတဲ့အတွက်ပြဿနာကရောက်သွားမယ်လို့စစ်ကောင်စီဟာဆက်အာဏာသိမ်းမှုစန့်ကျင်လူထုလှုပ်ရှားမှုမှာပါတဲ့အလौဒမားသမဂ္ဂခေါင်းဆောင်တရားကျော်ကိုဖမ်းဆီးပြီးတချို့ကိုတပ်ဖြတ်တာရိုက်နှက်တာထောင်ချတာနိုင်ငံကူးလက်မှတ်ပဲဖြတ်တာနိုင်ငံသားအဖြစ်ကနေရုပ်သိမ်းတာတွေလုပ်ခဲ့ပါတယ်အလौဒမားတွေရဲ့လူမှုဘဝလုံခြုံရေးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပိုပြီးခံစားရစေ င်းရှိရာကနေတိုးပေးမယ်ဆိုတဲ့အချက်ကိုတော့ခြံလှက်ထားပါတယ်ပြည်တွင်းကအလုသမားတပ်ပေါင်းစုတွေကတော့အလုသမားအခွင့်အရေးဒီမိုကရေစီအခွင့်အရေးတွေကိုချိုးဖောက်နေတဲ့စစ်ကောင်စီကို ILO ကအရေးယူနိုင်ဖို့အစဉ်တစိုက်ကြိုးစားနေကြောင်းအသီးသီးထုတ်ပြန်ခဲ့ကြပါတယ် ILO ကတော့တကဘာလုံးအနေနဲ့အမှန်တကယ်ရရှိနိုင်တဲ့အခကျင်းငွေနှုံးတွေကြာဆင်းပြီးဆင်းရဲနွမ်းပါမှုများလာတယ်လို့မေဒီနေအတွက်ထုတ်ပြန်ခဲ့တာပါမညီမျှမှုတွေအရင်ကတည်းကပိုများလာတယ်လို့ ILO ရဲ့ညွှန်ကြားမှုချုပ်ဂီလ်ဘတ်ဟွန်ဘိုကဒီကြေညာချက်မှာပြောခဲ့တာဖြစ်ပါတယ်ခင်ဗျာ
အာနာရှင်လက်အောက်မြန်မာအလုသမားတွေရဲ့အခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲထိုင်းရောက်အလုသမားတွေရဲ့အခြေခံလောကလာစာမေဒီနီမှာထပ်ပြီးတော့တိုးတောင်းဆိုလိုက်တဲ့သတင်းကိုတင်ပြပေးကြပါရစေ။ထိုင်းနိုင်ငံထဲမှာတော့အခြေခံလောကလာစာကိုလက်ရှိတရက်မှာထိုင်းဘတ်ငွေနဲ့300ကျော်ပေးနေရတာကနေဘတ်ငွေ900ကျော်အထိတိုးမြင့်ပြီးတော့ပေးဖို့ထိုင်းအလုသမားတပ်မကတွေနဲ့မြန်မာရွှေပြောင်းအလုသမားတွေကတောင်းဆိုလိုက်ကြပါရယ်ဒီကနေ့မေလာတရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုသမားနေ့အထိမ်းအမှတ်အဖြစ်နဲ့ထိုင်းဆိုရထံကိုအခုလိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်ဒီအကြောင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်မေလာတရက်နေ့မှာကြာရောက်တဲ့မေရီနေ့အပြည်ပြည်ဆိုင်ရာအလုသမားနေ့အထိမ်းအမှတ်အဖြစ်အနိုင်ဆုံးလှုပ်အားကလစာကိုလက်ရှိတနေ့353ဘတ်ပေးနေရကနေ915ဘတ်ထိတိုးပေးဖို့နဲ့ကိုဝင်ဆောင်လူသမားတွေရဲ့အခွင့်အရေးတွေတိုးမြင့်ပေးဖို့ထိုင်းလူသမားတပ်မကတွေနဲ့မြန်မာရှေ့ပြောင်းလူသမားတွေကထိုင်းအစိုးရထံတောင်းဆိုခဲ့ကြပါတယ်။ဒါအပြင်အလူသမားတပ်မကတွေလွတ်လပ်စွာဖွဲ့စည်းခွင့်ပြုဖို့နဲ့မြန်မာအလူသမားတွေရဲ့နေထိုင်ခွင့်အထောက်အထားစာရွက်တွေကိုတက်တန်းတိုးပေးဖို့တွေကိုလည်းထည့်သွင်းတောင်းဆိုခဲ့ကြပါတယ်။လူသားတွေရဲ့မိသားစု၃ယောက်စာဖူလုံနဲ့လောအားကလစာရရှိစတဲ့အချက်တွေကိုလည်းဆောင်ရွက်ပေးဖို့ထိုင်းအစိုးရကိုတောင်းဆိုခဲ့ကြပါတယ်။လက်တလုံးမှာတော့အခြေခံအနိုင်ဆုံးလောအားကို2ဆတိုးတောင်းဆိုလိုက်တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဒီအလုပ်သမားဟိုပါပေါ့ထိုင်းနိုင်ငံမှာပေါ့နော်ထိုင်းအလုပ်သမားတွေကတော့သူတို့ရဲ့အခြေခံလောအားကိုအငြင်းတောင်းဆိုနေတာရှိတယ်ဒီကျွန်တော်တို့ဒီမှာဒီမှာနဲ့တို့ဆန္ဒပြတောင်းဆိုရခြင်းမှာတော့ကျွန်တော်တို့ဒီအနေနဲ့လောအားကဒီဟိုစောင့်ဝင်ပေါ်တော့ခေါင်းလျာ35နဲ့ကျော်အားကပြရမယ်เนาะဒါတော့ဟိုအဲ့လိုမျိုးတောင်းဆိုတာတွေဆိုတော့ဒီလိုပြရအောင
်ရှေ့ပြောင်းလို့တမားတွေကတော့မိသားစု3ယောက်စာဖူလုံနဲ့လောအားကလစာရရှိရေးဆိုတဲ့အချက်တွေစောင့်ရွက်ပေးဖို့ထိုင်းအစိုးရကိုတောင်းဆိုခဲ့ကြပါတယ်ရှေ့ပြောင်းလို့တမားတွေအခုလိုမျိုးလောအားက2ဆတူတောင်းဆိုကြတာဟာကုန်စည်နှုန်းတွေကြီးမြင့်လာကြောင်းလို့လည်းဦးထူးချက်ကပြောပါတယ
်။ကျွန်တော်တို့ဒီတက်နှစ်ဆလို့ဆိုရမယ်လေပေါ့နော်တကယ်လို့နိုင်ငံကမှသွားလို့ဒီတဲ့ဒေါ်အားကနဲ့ဆော်လို့ရှင်တော့ဒါတော့အမတမဟိုနည်းတော့ပါလေ။နောက်တစ်ခုကလည်းကျွန်တော်တို့ဒီဟိုလူမှုဖူလုံရေးဂျပန်ဝင်ဆိုတော့လည်းကျွန်တော်တို့အလုပ်သွားတွေကိုအသုံးစွဲပြုတာအများကြီးဟိုနည်းပါသေးတယ်ပေါ့နော်။ဒါကျွန်တော်တို့ဖြစ်လာတော့ဒီနှစ်ဆလောက်ဖြစ်တယ်ဆိုပေမဲ့လည်းအလုပ်သွားတွေတောင်းဆိုတာတော့ဒါတော့သူတို့ရတဲ့ရတဲ့ဟာကိုတောင်းဆိုရလို့ပဲကျွန်တော်တို့ပြောရှင်နေတယ်
ဒီတောင်းဆိုမှုဟာအလုသမားတိုင်းရတဲ့နဲ့အခွင့်အရေးဖြစ်တယ်လို့လည်းဆိုပါတယ်
။ဟိုသူတို့ကတော့ဒီနေ့ကျွန်တော်တို့လည်းဒါအခြေခံလောအားကပေါ့နော်အနည်းဆုံးနှစ်ပိုင်းပေါ့အခြေခံလောအားကတောင်းဆိုတာတစ်ပိုင်းဟိုကျွန်မကျွန်တော်တို့လူမှုကုလုံရေးအခွင့်အရေးတွေကိုကြားဖို့တောင်းဆိုတာတစ်ပိုင်းပေါ့နော်။ဒါတော့ကျွန်တော်တို့နေနေကတော့အလုချင်းပြီတော့အခြေခံလောအားကချင်းပြီတော့ခိုင်းအလုသမားတွေရတဲ့နဲ့အခြေခံလောအားကတိုင်းမှုတော့ဟိုမြန်မာရှစ်ကျော်လူကမာတွေပေါ့တခြားနိုင်ငံရှိပေါင်းတို့ပြီးပါလေ။ကြတဲ့လေလို့ပြောလို့ဖြစ်ချင်ပါဘူ
း။ထိုင်းမြန်မာနယ်စပ်မှာလည်းမိရေးနဲ့အခမ်းအနားတွေကိုရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကစုပေါင်းဆောင်ရွက်ကြပြီးအလုသမားတွေရဲ့ရတဲ့နဲ့အခွင့်အရေးတွေအလုသမားတွေရဲ့နစ်နာမှုတွေကိုဖြေရှင်းနိုင်ဖို့တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာတရားဝင်အထောက်အထားရှိတဲ့မြန်မာအလုသမားနှစ်တန်းကျော်ရှိပြီးအထောက်အထားမဲ့တွေလည်းနှစ်တန်းကျော်သုံးတန်းနီးပါးထိရှိလာတယ်ဆိုပြီးရွှေပြောင်းလို့သမားကြီးလှုပ်ဆောင်နေတဲ့အဖွဲ့ကြီးကပြောဆိုကြပါတယ်ရှင်
ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့မယ်ရေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့စီးပွားရေးကဏ္ဍ၊လူမှုရှုခင်းအစီအစဉ်နဲ့ဆက်သွယ်မေးမြန်းချက်တခုကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။ VOA American အသံရဲ့တောက်တင်းနာညအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ
်။ VOA အစီအစဉ်တွေကို Video ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabermese ဖြစ်ပါတယ
်။မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American အသံရဲ့2023ခုနှစ်မေလ1ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32 kHz 9383ညနဲ့9383ညတိုင်းဒိုမီတာ51 kHz 5885တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့လူမှုရှုခင်းအစီအစဉ်တင်ဆက်ခင်မှာတော့အခုအရင်ဆုံးဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမှာမှာတော့ဗိုလ်ကြီးဟောင်းနေမျိုးစဉ်နဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။စစ်ကောင်စီကနေအချိန်ပြည့်စောင့်ကြည့်နေတဲ့ကြားကနေရန်ကုန်မြို့နေအိမ်ကနေမကြသေးခင်ရက်ပိုင်းတွေကပဲလွတ်မြောက်နေမျိုးကိုဗိုလ်ကြီးဟောင်းနေမျိုးစဉ်ရောက်ရှိလာပါတယ်။ VOA မြန်မာပိုင်းကကိုဇော်ဝင်းလိုင်ကဗိုလ်ကြီးဟောင်းနေမျိုးစဉ်ကိုဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်။
ဘုရင်နေမျိုးစဉ်ခင်ဗျာ VOA အခုလို့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာ
။ကျွန်တော်ပထမဆုံးမေးချင်တာကတော့ဘုရင်ကအခုဆိုလို့ရှိရင်လွမြောက်တဲ့နေမျိုးတစ်ခုကိုရောက်လာပြီပေါ့နော်။ဆိုတော့မြန်မာနိုင်ငံထဲမှာဆက်ပြီးနေလို့မရတော့အောင်ဘယ်အချက်တွေကများတွန်းအားပေးခဲ့တာလဲ။ဘာကြောင့်များမြန်မာနိုင်ငံကထွက်လာဖို့ဆုံးဖြတ်ချက်ချပြခဲ့တာပါလဲခင်ဗျာ
။ကျွန်တော်15နှစ်16နှစ်လောက်စဉ်စမပြတ်ကြိုးပမ်းဆောင်ရွက်လာတဲ့ Federal Democracy ပြည်တော်စုတစ်ပေါ်ပေါ်ရေးနဲ့ဖက်စစ်ဝါဒကျေပြန့်သွားဝါမျိုးနေတဲ့လက်ရှိတပ်မတော်ကိုအတွင်းတောင်းလဲပြီးတော့ပေါ့ပြည်သူတပ်မတော်ဖက်ဒရယ်ပြည်တော်စုတပ်မတော်ဖြစ်ပေါ်အောင်ဆောင်ရွက်နိုင်တဲ့တော်လှန်မှုအခင်းကျင်းကြီးဟာခုချိန်မှာအရှိန်အမြင့်ဆုံးလဲရောက်နေပြီဖြစ်တယ်။ပြီးတော့လေနိုင်ငံသားအားလုံးကခုချိန်မှာတတ်ဆွမ်းသမျှကြာရနေရနေပါဝင်ထမ်းဆောင်ဖို့အချိန်သင့်လာပြီဖြစ်တယ်။ဒီလိုယုံကြည်ချက်ပြင်းထန်စွာပေါ်ပေါက်လာတဲ့အတွက်ကြောင့်ကျွန်တော်ကိုငိမ့်ကျေကျုပ်သဘောမျိုးနဲ့ရဲစာပါထောက်လန်းရေးတွေကျွန်တော်ကိုဝန်ရံစောင့်ကြည့်နေတဲ့ကြားကကျွန်တော်ကရန်ကုန်တိုင်း PDF တပ်ဖွဲ့ဝင်ကြီးတွေရဲ့ကေထုတ်မှုနဲ့ကျွန်တော်လွတ်မြောက်ဒေသကိုထွက်ခွာလာခဲ့ရတာဖြစ်ပါတယ်။အဓိကတော့ဆရာကြီးဘုံမော်တင်အောင်ပြောတဲ့တမိုင်းကပေးရလာတဲ့တာဝန်ကိုဘယ်လောက်ကြည်ပြွန်လို့လဲဆိုတဲ့ပုံမူတည်ပြီးတော့ဒုတိယရဲ့တန်ဖိုးကတိုင်းတာလာပဲလေ။ကျွန်တော်ကကိုပို့ဖို့ပေါ့တော်လန်းကြီးမှာတပိုင်းတနိုင်တက်နိုင်ရဝင်ပါပြီးတော့တံပိုးတစုံရရှိတဲ့လူတယောက်ဖြစ်လူပွားမှာရှင်သန်ခဲ့ကြပါတယ်ဒါကြောင့်ကျွန်တော်ထွက်ပါခဲ့တာ
ဟုတ်ကဲ့ဘိုးကြီးနေမျိုးစင်ဟာဆိုလို့ရှိရင်ဒီ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာမသိမ်းခင်2019ခုနှစ်မှာကတည်းကဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်ပေါ့နော်ဆိုတော့အာဏာသိမ်းတဲ့အချိန်မှာထောင်ထဲမှာရောက်နေတယ်ဆိုတော့ဒီအာဏာသိမ်းတဲ့တည်င်းကိုထောင်ထဲမှာဘယ်အချိန်မှာစကြမိပါသလဲခင်ဗျာကြားတဲ့အချိန်မှာရောမင်းတော့ပုဂ္ဂိုလ်တူးချင်းအနေနဲ့ဘယ်လိုခံစားရပါလဲခင
်ဗျ။ဟုတ်ကဲ့အာနာသိနိုင်နေဆိုတဲ့အတွေးအကြုံကိုကျွန်တော်က2013-14လောက်ကလေးကကြိုတင်တွက်ဆထားမိပါတယ်။ပြီးတော့2016-17လောက်မှာလဲကျွန်တော်အာနာသိပြန်သိနိုင်နေဆိုတဲ့ယူဆချက် post တွေကိုလည်းကျွန်တော်ရေးခဲ့ပြီးဖြစ်ပါတယ်။နောက်ဆုံးတပနာဒေါ်နယ်ထရပ်အမေရိကန်မှာယူကော့ခံရပြီးဆိုတဲ့တင်ကြားတဲ့နောက်မှာတော့အနာပြန်သိမ်းလိမ့်မယ်ဆိုတော့ကျွန်တော်ရဲ့ယူဆချက်ကလုံးဝခိုင်မာသွားခဲ့ပါတယ်ဒီချိန်မှာတော်တော်ထောင်ထဲမှာပါဒါမြန်မာနိုင်ငံကြီးရဲ့2013ကြာအရွေ့တွေ2013နဲ့15ကြာဒီအကူပြောင်းကာလတွေ2015နဲ့2020ကြာမြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရဖွဲ့လက်ထက်ဆောင်ရွက်ချက်တွေဓာရီကိုစဉ်စဉ်မပြတ်တောက်လျှောက်ပြုစုလေ့လာခြင်းနဲ့အဲ့ဒီအချိန်မှာ Military Institution ဖြစ်တဲ့လက်ရှိအကြမ်းဖက်စစ်တပ်ဘက်ကတိုးမြင့်ဖွဲ့စည်းတိဆောက်တုံ့ပြန်လာတဲ့အနေအထားတွေကြီးကြီးအဖြစ်ဒီ2020မှာမဖြစ်မတည်အာနာသိမ့်နေမယ်ဆိုတာကျွန်တော်ကတွက်ဆပြီးဖြစ်ပါတယ်အဲ့တော့အာနာသိမ့်နေဆိုတဲ့နေ့ကိုအချင်းထောင်လေးရပဲကျွန်တော်သိရှိခဲ့ရတာဖြစ်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီຫນွေဥဒေါ်လာရေးဟာနှစ်နှစ်ကျော်ပြီးတော့3နှစ်ထဲကိုရောက်လာပြီပေါ့နော်ဆိုတော့ဟိုဘိုးကြီးနေမျိုးစင်မြန်မာနိုင်ငံထဲမှာရှိနေတော့မှလည်းဒီຫນွေဥဒေါ်လာရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကြားသိရမှာပဲပေါ့နော်အခုကိုယ်တိုင်ကအပြင်ကိုရောက်လာပြီဆိုတော့ဟိုကိုကိုတိုင်းထိတွေ့သိရှိရပြီးဖြစ်ပြီးပေါ့နော်ဆိုတော့ဒီနွေဦးတော်လိုင်းအပေါ်မှာရောဘိုးကြီးနေမျိုးစင်နေနဲ့ဘယ်လိုမြင်မိပါလဲခင်ဗျာ
အာကျွန်တော်တို့ကအကောင့်တွေကိုကြုံမှုအတွက်အစိုးဆုံးကိုဖြတ်ကျော်နေရတဲ့သဘောဖြစ်ပါတယ်အဲဒီစနစ်ကြီးတစ်ခုဒီဒီစီးနဲ့ပျက်စီးယိုယွင်းလာတဲ့90ကြာလာခဲ့တဲ့အာဏာရှင်အစွဲပွားတွေညီမျိုးမျိုးနဲ့တိုင်းပြည်ရဲ့အာဏာကိုချုပ်ကန်ပြီးကိုကျွစီးပွားရှာစွာတကိုးထွားခဲ့တဲ့စနစ်ကြီး90ကျော်ကြာခဲ့တာကြီးလုံးဝညီကုန်းချုပ်သွားဖို့ကဒီလိုအခြေအနေမျိုးကကြုံမှုကြော်ကိုကြော်ရမယ်အနေထားရှိပါတယ်အဲ့တော့ကျွန်တော်ကတော့လက်ရှိဖြစ်ပေါ်နေတဲ့အာဏာသိမ်းမှုနောက်ဆက်တွဲနှစ်နှစ်ကြာကာလအဲကျွန်တော်တို့ပြည်သူလူထုတရားလုံးရဲ့အဲဒီဆက်အနာရှင်စနစ်အနီကုန်းချုပ်အမြင့်ဖြတ်အောင်လုပ်နိုင်မှရမယ်ဆိုတဲ့ပြင်းပြတဲ့ယုံကြည်ချက်နဲ့အဲကျွန်တော်နိုင်ငံသားမျိုးဆက်ပစ်ဂျန်စီများရဲ့ဇွဲလုံးကဝရိယတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့အဲခုခံတွန်းလှန်စစ်ဟာအားမရတဲ့အချက်လက်တချို့ရှိတော်များလည်းပဲနော်ကျွန်တော်တို့ဘက်ကဇွဲနဲ့နဘဲနဲ့ရတဲ့နီလန်းနဲ့တဖြည်းဖြည်းတိုးမြင့်တိုးတက်လာတဲ့စင်နီပြပါတွေပေါ့ဆက်စုပ်ွက်မှုတွေနိုင်ငံတကာရဲ့တဖြည်းဖြည်းအောင်ဆက်လာမှုတွေနဲ့တတ်သေးရပဲသူ့ဟာသူအလိုလျောက်ပေါ့နော်တတိမမှန်တဲ့စစ်တပ်ထဲမှာပဲသူ့အလိုလျောက်ဖွဲ့စည်းပုံပြည့်ရင်းပြူပြဲနဲ့အုပ်ချုပ်မှုယုံနေတဲ့ဖြစ်စဉ်မှာကျွန်တော်တို့ခေါ်ရတဲ့အုပ်ချုပ်မှုယုံနေတာပေါ့တောင်းပေးတာမလုပ်တာစစ်စီကံဖောက်ပြတာမိမနာကန္နာစသဖြင့်အဲ့တော့တတိပတိနဲ့သူတို့ကထိခိုက်ကြဆုံးအများများလာတဲ့အနေထားကိုကြည်ချင်းအဖြစ်အဲ့ဒီနှစ်နှစ်တာကာလတက်တမ်းမှာကျွန်တော်တို့ပြည်သူလူထုတရားလုံးပါဝင်တဲ့ဆရာနာရှင်ဖက်စစ်ချီမုံကြီးခုခံတော်လှန်မှုစစ်ပွဲကြီးဟာအောင်မြင်မှုကိုပုံမှုပြီးတော့နီးကပ်လာတယ်ပုံမှုပြီးတော့ချီးကပ်လာနိုင်တယ်လို့ကျွန်တော်ကတော့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကအဲဒေါင်းစီတဲ့တွက်ဆမှုတွေနဲ့နော်ခေါင်းဆောင်ပိုင်းဆိုင်ရာရဲ့အဲဘက်မြတယ်ပေါ့နော်ဘက်မြဆိုတော်လှန်ရေးဘက်ကိုလည်းတိုးမြင့်အရှင်းရမယ်ပြီးရင်တင်ခုပြောင်းရင်းနဲ့ပြန်ပြီးဆောင်ရေးကာလအတွက်ကိုလည်းကြိုးတင်ပြင်ဆင်တဲ့စီမံဒီပေးချာရေးရတဲ့စီမံကိန်းချဆောင်ရွက်ခြင်းတွေပေါ်မှာတော့တည်မီပြီးတော့ပြည်သူရဲ့စိတ်ဓာတ်အတက်ကြပြည်သူရဲ့ကူးမောင်းပေါင်းမှုအတက်ကြတွေဟာအနေမြင့်တော့ဖြစ်ပေါ်နေလိမ့်ဦးမယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ရဲ့နှစ်နှစ်တာတော်လှန်ရေးကြီးဟာအနီးကပ်ဆုံးအောင်မြင်မှုရောက်နေပြီလို့ကျွန်တော်တို့ကြေညာပြောလို့ရပါတယ
်ဟုတ်ကဲ့ဘိုးကြီးနေမျိုးစင်ဟာဆိုလို့ရှိရင်ကိုတိုင်းလဲအမှန်တရားဘက်ကယက်တီတဲ့တမတော်သားဟောင်းတယောက်ဖြစ်တယ်အဲ့ဒီအတွက်လဲအချင်းချင်းလဲထောင်ကျပြီးတော့ဘေးဆက်ခဲ့ရပြီဖြစ်တယ်ပေါ့နော်ဆိုတော့လက်ရှိတမတော်ထဲမှာတာဝန်ထမ်းဆောင်နေကြတဲ့တမတော်သားတွေကိုပေါ့ဗာများပြောချင်ပါတယ်ခင်ဗျ
ကျွန်တော်ပြောချင်တာဟိုကျွန်တော်မအဆောင်ရောင်ယာတို့ဘာမှမရှိဘူးယာရှိကြီးလို့လည်းကျွန်တော်ဘာမှမတတ်မှာဘူးတိုးတော့ကျွန်တော်သွားနိုင်တယ်သွားရဲတယ်ဘာလဲဆိုတော့အခုယာရှိကြီးလို့ထန်ယူပြီးတာဝန်ထမ်းဆောင်နေတဲ့လူတွေရဲ့နှလုံးသားတွေကယက်တီရဲ့ယုံကြည်ချက်အနာဂတ်ကိုမျှော်မှန်းပြီးတော့ထမ်းဆောင်နေတဲ့သူ့ရဲ့လူဘဝနိုင်ငံသားတာဝန်တွေနဲ့ကျွန်တော်အနာဂတ်ကိုမျှော်မှန်းပြီးတော့ကိုယ်ရင်ပတ်တဲ့နှလုံးသားတွေမှာထားရှိထမ်းဆောင်နေတဲ့အနာဂတ်မျှော်မှန်းချက်တာဝန်ဘလို့မှယက်တီချက်ချင်းမတူလို့ပါကျွန်တော်ကပြည်သူ့အတွက်တိုင်းသားတူတရားလုံးအတွက်ပြည်တော်စုနိုင်ငံတော်ကြီးအတွက်ဆိုတဲ့လေးနဲ့မျှော်မြင်တဲ့အိုးအဝေးကြီးကိုကြည့်ပြီးတော့ကျွန်တော်ပြောလိုက်တယ်မျက်စိတဆုံးကိုကြည့်ပြီးတော့ကျွန်တော်ကတက်ဆွမ်းတမရူးရူးဖြောင်းဖြောင်းနဲ့ကျွန်တော်တက်လိုက်လို့လုံနေတာသူတို့တွေကယာရုယာကန်အဆောင်ရောင်အစ်စ်နဲ့သူတို့ဘန်ထဲမှာကြက်သိန်းပေါင်းထောင်ပေါင်းကြီးကြက်ဘီလီယံပေါင်းရှိကောင်းရှိနိုင်တယ်ယာရုတွေအမြင်ကြီးနဲ့သူတို့ဘိုးချုပ်ဘိုးချုပ်အဘဆိုဝမ်းဝမ်းခါစားနေတဲ့လူတွေရှိတယ်တိုးတော့သူတို့မြင်နေတာကမျက်တော်တကန်းပဲဖြစ်နေရှာတယ်ဒါကြောင့်မလို့မျက်တော်တကန်းဖြစ်တဲ့ဘိုးချုပ်မူကြီးလို့အမိခံထားတဲ့ပုံကိုတယောက်သူ့မို့သူ့ရဲ့တစုတစ်ခွဲဥပဒေနဲ့မညီတော့အမိနေပြီးနေအောင်သူတို့နားခံနေတယ်။နိုင်ငံတကာရဲ့စစ်တီတော်ကျင့်ဝတ်တွေနဲ့လုံးဝစန့်ကျင်သောအလုပ်တွေကိုသူတို့လုပ်နေတယ်။ဥပမာပစီကြီးရွာမှာဘုံကျဲတာမျိုးအစအနံ့ပါရွာကချင်းတေးဂီတာဖျောက်ဖျောက်ဘုံကျဲတာအစအပြင်းပမြေပြင်မှာလူတွေတက်လောင်းနေဖျောက်မရင်းနေချင်းရဲဆက်ဆက်အမတန်ကိုဖက်စစ်ဂျပန်ခေတ်တဲ့ဆိုးတဲ့လူရက်တွေကိုလုပ်နေတာအစသူတို့တိနေပါလျက်နဲ့ဒါဥပဒေနဲ့လည်းမညီဘူး။ဒီလိုကောက်ွယ်ဆောက်ရှောက်မယ်တမတော်သားတယောက်ရဲ့လူရဲ့မျိုးလည်းမဟုတ်ဘူးဒီလိုလှုပ်ချင်းအားဖြင့်လဲစစ်အောင်ရရတော့အကြောင်းကြီးများတဲ့ကတစ်ချက်မှနဲ့လည်းမညီဘူးစစ်အောင်ရတော့အကြောင်းကြီးများနဲ့တစ်ချက်မှလည်းမညီတဲ့အလုပ်ကိုလုပ်နေရတဲ့ပြကြောင်စစ်အောင်နဲ့စစ်ကိုအောင်မြင်အောင်တိုက်နေတဲ့စစ်ဗိုလ်ချုပ်တွေလည်းဖြစ်လာမှာမဟုတ်ဘူးဆိုတာသူတို့တွေးနိုင်လောက်မယ်လို့ကျွန်တော်ထင်ပါတယ်တိုးတော့သူတို့ဘာအကြောင်းကြောင့်များဒီလိုအခြေအနေကြီးကိုရေစုံပြောနေတာလဲတိုင်းပြည်ကြီးတော်တော်ကြီးကိုတအီးအီးနဲ့မှကပဲအရှိန်ဟုန်နဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေထွက်ပေါ်ပြီးနိုင်ငံသားအာဆီယံလည်းအခုတည်းကလူရမသွင်းဘူး။အိုးကမ္ဘာမိတ်ဆာနှစ်နိုင်ငံကလူရသွင်းတာလို့ကိုငါတို့လူရသွင်းခံရလောက်ပြီဆိုပြီးဂုဏ်ယူနေမယ်ဆိုတော့ကိုကိုကိုမိတ်ဆာစိတ်သက်ရှိတဲ့လူဖြစ်ဖော်ပြနေတာပဲဖြစ်လိမ့်မယ်ဆိုတာသူတို့တွေပြီးမိမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဘိုးကြီးနေမျိုးစင်ဟာဆိုလို့ရှိရင်အခုကိုတိုင်းလဲလွတ်မြောက်တဲ့ဒေတာတစ်ခုကိုရောက်လာပြီပေါ့နော်။ဆိုတော့ဒီအပြင်မှာလဲအခုရောက်လာပြီတဲ့အခါမှာဒီအပြင်မှာရှိနေတဲ့ဖွဲ့စည်းတချို့နဲ့လဲတွေ့ပြီးကောင်းတွေ့ပြီးဖြစ်မှာပါ။ဘိုးကြီးကတော့ပိုသိမှာပေါ့နော်။ဆိုတော့ဒီလက်ရှိနွေဦးတော်လိုင်းရေးမှာရောဘိုးကြီးအနေနဲ့ဘလို့အခန်းကဏ္ဍကကနေပြီးတော့ပါဝင်လှုပ်ဆောင်သွားဖို့စီစဉ်ထားပါတယ်ခင်ဗျာပါဝင်ဖို့ရရှိပါသလား
အပါဝင်မှာတော့တည်ကြပါတယ်သို့တော့အပါဝင်ရမယ်ဒီအခွင့်အလမ်းနဲ့တာဝန်အဲဒီဆွမ်းဆောင်ကြီးတွေကတော့အဲကျွန်တော်ဟိုပူပေါင်းလက်တွဲဆောင်ရွက်မယ်အင်အားစုတွေကျွန်တော်ကိုညွှန်ကြားတာဝန်ပေးရမယ်အခုခေါင်းဆောင်ကြီးရဲ့အနေထားပေါ်တော့မူတည်မှာပေါ့လေကျွန်တော်ဘလောက်ပဲလှုပ်ချင်လှုပ်ချင်နေပြောပြောလှုပ်နိုင်တဲ့အခွင့်အလမ်းကလက်ရှိဥဆောင်နေတဲ့လူတီးစီမံခန့်ခွဲချိတ်ဆက်ပြီးမှကျွန်တော်လုပ်နိုင်မှာလေကျွန်တော်ကဒဇင်ထောင်ပြီးတော့ကိုတဏီယာရဖို့ဆိုရင်ရေချက်ကျွန်တော်မှရှိတဲ့လူမျိုးကျွန်တော်တက်နိုင်တာကိုတက်နိုင်တဲ့နေရာတက်နိုင်တာလုပ်ပြီးမယ်ကျွန်တော်မှဒါလုပ်နိုင်တယ်လို့သူတို့ယူဆရင်ကျွန်တော်တာဝန်ပေးကျွန်တော်လုပ်နိုင်မယ်တင်ကျွန်တော်အသက်သေးပြီးလုပ်မယ်ဒါစစ်သားတက်ပဲကျွန်တော်ယူသားဆုံးပြောတာ
ဟုတ်ကဲ့ဘိုးကြီးနေမျိုးစင်ဟာဆိုလို့ရှိရင်အခုလွတ်မြောက်နေမျိုးကိုရောက်လာပြီပေါ့နော်ဒီကိုရောက်မလာခင်မှာရန်ကုန်မှာရှိနေတော့ကဆိုလို့ရှိရင်အချိန်ပြည့်စောင့်ကြည့်ခံရတဲ့အနေအထားရှိခဲ့တယ်ပေါ့ဆိုတော့အဲ့ဒီလိုအခြေအနေကနေပြီးတော့အခုလိုမျိုးလွတ်မြောက်တဲ့နေမျိုးရောက်လာအောင်ဘလို့များလှုပ်ဆောင်ခဲ့တယ်လဲဆိုတာလေးကိုကျွန်တော်တို့ပြောပြလို့ရသလားပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့အချင်းချင်းလေးပြောရရင်တော့ကျွန်တော်လာကြိုတဲ့ရန်ကုန်တိုင်း PDF ကအသက်18 20လောက်လေးရှိတဲ့လူငယ်လေးတွေကိုကျွန်တော်လုံးဝဆလံပတ်လုံးဝကျွန်တော် respect salute လုပ်တယ်သူတို့မှာအဲ့ဒီအချိန်ကာလကသူတို့ကကျွန်တော်ပေါ်တယ်လို့လည်းမဟုတ်ဘူးပေါ့ဗျာအဲ့ဒီကာလကသူတို့က drone တွေနဲ့ရန်ကုန်တိုင်းတွင်းတွင်းကအုပ်ချုပ်ရေးရန်ရာတွေနဲ့စစ်တပ်စခန်းတွေကိုသူတို့ဖွဲ့ပေါ့ network တွေချိပြီးတော့သူဘုံကျဲနေတဲ့ဘုံနဲ့လိုက်ပြီးတိုက်ခိုက်နေတဲ့အဖွဲ့လေးတွေကျွန်တော်ရန်ကုန်နားအိမ်သားတွေကိုလာကြိုတာဗျလာကြိုတာလာကြိုပြီးတော့ကျွန်တော်ခေါ်ထုတ်ပါတာသူတို့ဘလောက်တက်သည့်ရှိလဲဆိုတော့ရန်ကုန်တိုင်းကျွန်တော်အိမ်သားတွေရောက်လာတဲ့လူငယ်လေးတွေသူတို့လွယ်လေးကိုစီတဲ့မှာကျွန်တော်ကြည့်တော့သူတို့အရွယ်သူတို့လွယ်ထားလွယ်လေးကြီးပြီးတော့ဒီအော်စိတ်ကူးတဲ့ဒီစာအုပ်လေးနေကွန်ပျူတာ networking နေဘာညာလေးပေါ့နော်ဒီပညာနဲ့စာလေးစာအုပ်လေးနေပါလိမလားပေါ့ကျွန်တော်ကတော့ကျွန်တော်စိတ်ကူးနေသူတို့အသက်ရွယ်ခမန်းကြည့်တာပေါ့သူတို့ခေါ်ဆောင်လာတဲ့ရင်ပေါ်မှာစီးပြီးတော့နောက်တစ်ဆောင်နားရဲ့နေရာကြတော့မှအမှတ်တမဲ့ကျွန်တော်လေ့လာကြည့်တဲ့တော့သူတို့လွယ်ထားတဲ့လွယ်လေးတမစာအုပ်လေးရေးစာတနက်နဲ့လက်ပြပုံတွေလေးပဲပါတယ်ဗျာဒါသူတို့ဒီရဲ့လက်ရှိခက်စနစ်ပေါ်မှာဘလောက်တာဝန်ကြီးတယ်ရဲရင်တယ်ပြောင်မြောက်တယ်ကျွန်တော်တဲ့နဲ့ရင်းပြီးတော့ခေါ်ထုတ်လာတဲ့ဆိုတော့ဂုံပြူချင်လို့ပါအဲခက်ကျွန်တော်တို့ထွက်လာခဲ့ရပါတယ်ကျွန်တော်ကဲထုတ်ခဲ့တဲ့ညီလေးတွေကိုလည်းအမတန်ဒေးစားပါတယ်တကယ့်ကိုစသားစိတ်သက်ရှိတဲ့ပြည်သူတမရတော်တွေဖြစ်ဂုံယူပါတယ်ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဘိုးကြီးညီမစင်အခုလိုဗီဒီယိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗီဒီယိုကျေးဇူးတင်ပါ
ပိုကြီးဟောင်းနေမျိုးစဉ်ကို VOA မြန်မာပိုင်းကကိုဇော်ဝင်းလိုင်ကဆက်သွယ်မြင်းမြန်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးမှာပါတရုတ်ရဲ့မြန်မာနိုင်ငံတွင်းရကပတ်လန်းစီမံကိန်းတွေဟာဒေသဖွံ့ဖြိုးရေးနဲ့လမ်းမဆက်သွယ်ရေးအတွက်အဓိကထားတယ်လို့စစ်ကောင်စီကနေပြောဆိုထားပေမဲ့ရခိုင်ပြည်နယ်ကြောက်ဖြူမှာတော့လူမှုရေးဆွေးနွေးရေးနဲ့တဘာဝပတ်ဝန်းကျင်အရေးတော်အပေါ်မှာတက်ရောက်ပြောင်းလဲမှုတွေထင်သာမြင်သာပေါ်လာပြီလို့ဒေသခံတွေကပြောပါတယ်မတ်သိန်ကီထိုက်တင်ပြပေးထားပါတယ်
အရင်ပြည်နယ်တွင်းမှာမတ်လနဲ့အေဘီလာတွင်တိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်စည်စီးဆင်မှုနှိမ့်ကွေသွားခဲ့ပြီးတဲ့နောက်အေဘီလာတတိယပတ်အတွင်းမှာတော့အခြေအနေတချို့ပြန်ကောင်းလာပြီလို့ထိုင်းမြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်ကိုင်နေတဲ့ကိုအေးကိုက VOA ကိုပြောပါတယ
်။ဟုတ်ကဲ့ခင်ဗျာတိုက်ပွဲဖြစ်တဲ့အချိန်ဆိုရင်ကျွန်တော်ကုန်စည်ပို့ဆောင်ရေးနဲ့ကြံ့ကြာရေးရှိပါမယ်။တခြားအချိန်တွေကတော့ပုံမှန်ပါပဲ
။အခုလုံးလုံးစေထိုင်းဘက်ကဘလို့ကုန်စည်တွေအဝင်များနေပါသလဲရှင်မြန်မာဘက်က
ထိုင်းဘက်ကတော့ကျွန်တော်တို့ဘက်ကပို့တာတွေကများတော့ဒီအိမ်သုံးပစ္စည်းတွေများပါတယ
်မြန်မာဘက်ကရောဘလို့ပစ္စည်းတွေဝင်တာများပါတယ်လဲရှင်ခုလောလောဆယ
်ကျွန်တော်မြန်မာဘက်ကတော့လောဆယ်ဝင်တာကုန်ကြောက်တွေဝင်တာများပါတယ်ကုန်ကြောက်နဲ့ကျွန်တော်တို့ဒီကျွန်တော်အိမ်အသုံးဆောင်ပစ္စည်းတွေများပါတယ
်မြဝတီဘက်မှာရောကိုယ့်အကူတို့ဘလောက်တိပါလဲမြဝတီဘက်ကရောပုံမှန်ဖြစ်သွားပါပြီလား
ဟုတ်ကဲ့ခင်ဗျာမြဝတီဒီနေ့ဒီပုံမှန်ဖြစ်သွားပါပြီဒီရောလူရောအိမ်ကျန်တဲ့လူရောပေါ့နော်အိမ်ကျန်တဲ့လူရောကျွန်တော်ကိုမီစီရောပုံမှန်
တိုက်ပွဲတွေဖြစ်ပြီဆိုရင်ကိုအေးကိုတို့ဘက်ကဘယ်လိုသိရပါလဲ
ကျွန်တော်တို့ရုံးပွဲတွေညောင်းဒီမှာရှိကြတယ်ခင်ဗျရုံးပွဲရန်တိုင်းပေါ့သိရပ
ါမလ25ရက်နေ့တိုက်ပွဲကြောင့်ကုန်သွယ်ရေးမှာအဓိကကျတဲ့ညဝရီကော့ကရိတ်ကားလန်တလျှောက်ပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ညဝရီမဲဆောက်ချစ်ချီတရားကိုလည်းပိတ်လိုက်ရပါတယ်ညဝရီကုန်သွယ်ရေးဆောင်လည်းတိုက်ခိုက်ခံရပါတယ်မလ26ရက်နေ့မှာညဝရီမဲဆောက်ချစ်ချီတရားတစ်ကိုပြန်ဖွင့်ခဲ့ပါတယ်မလကုန်ပိုင်းချီအာရှလမ်းမကြီးကနေတွားနေတဲ့ကားတွေလဲရှေ့ဆက်လို့မရပဲပြိမိနေခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေမြန်မာနိုင်ငံတဝမ်ကိုကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်နေတဲ့ကုဇော်လက်ကတော့မြန်မာနိုင်ငံတွင်းမှာလဲစစ်ဆေးမှုများလာတာကြောင့်ရော လုံချုံရေးအရာလမ်းပန်းဆက်သွယ်ရေးမှာအဟန့်အတားတွေဖြစ်နေတာကြောင့်ရောထိုင်းဘက်ကကုန်စည်ပို့ဆောင်ရေးနှေးသွားတယ်လို့မြန်မာဘက်ကကုန်စည်အဝင်လဲလျော့တယ်လို့ VOA ကပြောပါတယ်
ဒီပို့ဆောင်ရေးဆိုင်မှာတော့နည်းနည်းလျော့သွားတယ်ခင်ဗျာ။လမ်းမဆက်တဲ့အကြောင်းဖြစ်နေကားစင်းရတဲ့အရာနည်းနည်းအခက်တော့လျော့သွားပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှင်။အဓိကကုန်စည်ပို့ဆောင်ရေးကြတော့ကုစလတ်တို့ကဘယ်ဘက်ကိုပို့ရပါသလဲရှင်
။ကျွန်တော်တို့ကအဓိကကတော့မွန်ပြည်နယ်၊ကရင်ပြည်နယ်၊သကိုးတိုင်းရန်ကုန်တိုင်းပေါ့ခင်ဗျာ။ပို့ရတော့အရာဝတီတိုင်းဟုတ်ကဲ့တောင်ကြီးတို့ပါတန်းပြည်နယ်လည်းပို့ပါတယ်ခင်ဗျာ
။အမှားလျော့သွားတာလားဒါမှမဟုတ်လမ်းပန်းဆက်သွယ်ရေးကြောင့်လျော့သွားတာလားရှင်။အဓိကဘလို့ကြောင့်လျော့ပါလဲ။
လမ်းမဆက်သွယ်ရေးကြောင့်ပါခင်ဗျာကျွန်တော်တို့ဒီအပို့ရပစ္စည်းတွေတချို့ကြတော့ခဏရပ်ထားရတာရှိပါတယ်ခင်ဗျာလမ်းမှာလည်းစစ်ပါရှိတာတွေလည်းများတော့လေ
ဆိုတော့ဟိုကုံစင်းနှုံးဘိုင်းမှာရောဒီထိုင်းဘက်ကနေပြီးတော့ပို့တဲ့ကုံစင်းနှုံးဘိုင်းမှာရောတက်လာပါသလားရှင
်ကုံစင်းနှုံးမှာကုန်ကြေးဟုတ်ကဲ့လမ်းသေးလမ်းသေးကြီးကတော့ပို့လာပါတယ်ခင်ဗျာလည်းအရင်တော့ဥပမာပေါ့1300 1400 1300 1400လောက်ကြာမယ်ပစ္စည်းတွေကအခုဆိုရင်1500 1600အချို့ဆို1800အဲ့လောက်နေကြည့်ပါတယ်ခင်ဗျာ
အဓိကဟိုပို့ရတဲ့ပစ္စည်းတွေရောက်တော့စားတောက်ကုန်အဓိကလားဒါမှမဟုတ်အဝတ်အစားတွေအဓိကလားရှင်ဘလို့ပစ္စည်းတွေအဓိကပို့ရပါလဲ
ကျွန်တော်တို့ဒီထိုင်းကနေမြန်မာကိုပို့တဲ့ပစ္စည်းကတော့လူ3000ပစ္စည်းတွေများပါတယ်ခင်ဗျာအထယ်အဝတ်အစားတို့ဟိုဆောင်းပေါက်ရေကဲတက်တာဆိုင်ကျေတို့ပါတို့အဲ့လိုမြန်မာပြည်ကနေထိုင်းကိုပို့တာတော့စားတောက်ကုန်များပါတယ်ခင်ဗျာ
ဟုတ်ကဲ့မြဝတီဘက်မှာလည်းတိုက်ပွဲတချို့ဟိုတလောကဖြစ်ပါတယ်ရှင်အဲ့ဒီကိစ္စတွေနဲ့များဆက်ဆက်ပါသလားရှင်ကုန်စည်ပို့ဆောင်ရေးဟိုလမ်းပတ်ဆက်သွယ်ရေးခက်ခဲလာတဲ့အပိုင်းက
ဟုတ်ကဲ့ခင်ဗျာအဓိကကတော့အဲ့ဒီကျွန်တော်တို့ဒီဟိုဒီနောက်ဘက်မှာတိုက်ပွဲတွေဖြစ်နေဆိုရင်ကျွန်တော်တို့ဒီကလမ်းကြောင်းတွေကတော့ပိတ်တောက်ဖြစ်သွားပါတယ်ခင်ဗျာတင်းလို့မရဘူးပေါ့ဒါဒီနေ့ကားကြီးကြောင်လေကုန်ပစ္စည်းကတင်တဲ့ကားကြီးကနှစ်သားလောက်ပြီးပြရတာပေါ့ခင်ဗျာ
ဆိုတော့အခုလောလောဆယ်မှာကုန်စီရတော့သွားနေတယ်ဒါပေမဲ့ယော့သွားတာပေါ့နော်အဲ့တဘောလားရှင
်ဟုတ်ကဲ့သွားတော့သွားတယ်ကျဲတယ်ခင်ဗျာတခါတလေကြာလေအရင်တော့ကကျွန်တော်တို့ဘန်ကောက်ကနေပြီးတော့ရန်ကုန်ကို9ရက်လောက်ကြာမဲ့ပစ္စည်းကအခုဆိုရင်ခံမလို့မရဘူးခင်ဗျာ15ရက်လောက်လည်းကြာနေကြာသွားတယ်ဒီရက်20လည်းကြာတာရှိတယ်ဆိုတော့အဲ့ပစ္စည်းတွေအဲ့ဒီမှာအပေါ်ရကစံမာရီအရမ်းနည်းနည်းထိုင်းသွားတယ်ပေါ့
ပြည်တွင်းဟိုလိုအပ်ချက်ချင်းနေရောကိုစော်လက်တို့ဗာများတိပါလဲရှင
်ဒီနာကတော့လိုအပ်ချက်တွေတော့အများကြီးရှိပါတယ်လက်မဆက်ခုဆိုရင်ကျွန်တော်တို့ဆောင်းပေါက်တို့ရေခဲတက်တာတို့ဘုံကြီးကြီးတွေနဲ့ပို့ရပြီးကြီးနေဆိုရင်တက်တာသေးတာတွေအများတော့တချို့ကြတော့မပူရဲတာတွေလည်းရှိနေခဲ့တယ
်ဟုတ်ကဲ့အဲ့
တော့လိုအပ်ချက်တွေတော့အများကြီးရှိမယ်လို့တော့ထင်ပါတယ်လုံးဟင်းချင်းကတော့ထက်ဝက်ကြော်လောက်ကိုကြားတယ်ခင်ဗျာ။ကြားသားကတော့ဟုတ်တယ်ခင်ဗျာဒီကြံမတိုင်ဘူးပေါ့။ဒါကတော့ဒလာခွဲလောက်တော့ရှိမှာခင်ဗျာ။ဆက်တော့ကြားပါတော့
။မြန်မာနိုင်ငံတွင်တည်ယူပို့ဆောင်ရေးခက်ခဲကြံ့ကြာမှုတွေကြောင့်ထိုင်းနဲ့မြန်မာကြားပျက်စီးလွယ်တဲ့စားတောက်ကုန်ပို့ဆောင်မှုမျိုးကတော့တိတိတတ်တတ်ကျသွားတယ်လို့လဲဘန်ကောက်အခြေစိုက်ကုန်စည်တည်ယူပို့ဆောင်ရေးလုပ်ငန်းရှင်ကိုစော်လက်က VOA ကိုပြောပါတယ်ရှင
်။မြန်မာပြည်ကတော့လူအမှုတွေရှိတယ်လို့ကျင်းတယ်အဲ့မဲ့ကျွန်တော်တို့ဒီဘက်ကအချိန်မီပို့မပေးနိုင်တာတို့ဒီတချို့စားတောက်ကုန်တွေကတော့အချိန်နဲ့ပို့ရတာတွေကတော့အချိန်မမီဘူးအဲ့တော့ပြက်စီးသွားတာတို့ပါလို့ကျတော့ငန်းတာဝန်ကြီးတော့လုံးဝစရက်ထားရတာပေါ့ခင်ဗျမြန်မာပြည်ကထိုးတဲ့ပစ္စည်းတွေနည်းနည်းတော်တော်ပါပါတယ်ခင်ဗျပါပြီးတော့အဲ့ဒီမြန်မာပြည်ကနေထိုင်းကိုပို့တဲ့ပစ္စည်းကတော့စားတောက်ကုန်များတယ်အများဆုံး9ရက်6ရက်လောက်ပဲကြာလို့ရတဲ့ပစ္စည်းတွေကတချို့10ရက်15ရက်လောက်ဖြစ်သွားတော့ပစ္စည်းပုံမှန်နောက်ပိုင်းမပို့တာတွေတော်တော်များပါတယ
်မြန်မာပြည်ဘက်ချံကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်စည်စီးဆင်းမှုတွေတုံ့နှေးသွားသလိုနိုင်ငံတော်ဝန်မှလည်းပို့ပြီးတော့တင်းကျပ်စစ်ဆေးမှုတွေကြောင့်ကုန်စည်စီးဆင်းမှုတွေကြန့်ကြာနေရတဲ့အကြောင်းဒီသတင်းမှတ်ရစီးပွားရေးအစီအစဉ်မှာမတင်ကြီးထိုက်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းဆောင်မအစားပိုင်းမှာမှားယွင်းမိတ်ဆက်မိတဲ့အတွက်တောင်းပန်ပါတယ်။အခုဆက်ပြီးတော့လူမှုရှုကြီးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ရေးတက္ကသိုလ်ကြီးမှတင်ကြားနေတဲ့မြန်မာအကြောင်းကိုတင်ပြပေးထားပါတယ်။အမေရိကန်ပြည်ထောင်စုကရေးတက္ကသိုလ်ကြီး ီမှာမြန်မာနိုင်ငံဆိုင်ရာအထူးပြုဘာသာရပ်တွေကိုတင်ကြားပေးနေပါတယ်။ရေးစာသင်ခန်းတွေမှာတော့မြန်မာနိုင်ငံကကျောင်းသားတွေအွန်လိုင်းကနေတက်ရောက်တင်ကြားနိုင်မယ့်အစီအစဉ်တွေကိုလည်းလှုပ်ဆောင်နေပါတယ်။ဒါကြောင့်အမေရိကန်ကအထင်ကရတက္ကသိုလ်ကြီးတစ်ခုမှာမြန်မာနဲ့ဆိုင်တဲ့တင်ကြားမှုတွေအကြောင်းအရှိတောင်အရှအထူးပြုပါမောက္ခဒေါက်တာဒေးဗစ်မိုးကိုမဆုမျက်မှောင်ကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမေးမြန်းပြီးတော့တင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာဘွဲ့လွတ်ပညာရပ်တွေကိုသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဒီအမေရိကန်ပြည်ထောင်စုရေးသက်ကတုံမှာတက်နေကြတဲ့ကျောင်းသူကျောင်းသားတွေနဲ့တန်းတူအွန်လိုင်းပေါ်မှာဆွေးနွေးနိုင်ကြအမြင်တွေကိုအပြန့်အလှန်ဖလှယ်နိုင်ကြတာတိတ်ကိုအားရစရာဖြစ်ပြီးတော့ဆရာတွေအတွက်လည်းအကျိုးရှိတယ်လို့ရေးသက်ကတုံကပါမောက္ခဒေါက်တာဒေးဗစ်မိုးကပြောပါတယ်။သူကတော့ရေးသက်ကတုံကတမိုင်းဌာနနဲ့ပညာရေးဘာသာဌာနတွေမှာအရှိတောင်အရှာအထူးပြုသင်ကြားပေးနေတဲ့ပညာရှင်ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ရေးသက်ကတုံမှာသင်ကြားပေးနေတယ်လဲဆိုတာကိုပါမောက္ခဒေါက်တာဒေးဗစ်မိုးကိုမေးကြည့်ဖြစ်ပါတယ်
။ဟိုအခုတော့ဟိုဒီမှာတော့ဟို subject နှစ်ခုတည်နေပေါ့နော်ဆရာမဟိုပထမ subject ကတော့မြန်မာနဲ့ပတ်သက်တဲ့ဟာကြတော့ဟိုကောင်းစဉ်အဖြစ်ကတော့ colonialism nationalism and identity မြန်မာဆိုပြီးတော့ဒီရေးကတက်ကတုံရဲ့ဟိုတမိုင်းဌာနမှာတည်နေပေါ့နော်။အဲ့မှာဒီနဲ့ခါကြတော့ကျွန်တော်တို့ဒီနဲ့ပုံစံကတော့ဟိုပါပေါ့ဟိုနှမျိုးပုံစံနဲ့ခွဲရတယ်ပေါ့ဟိုကျွန်တော်တို့ကိုလိုနီခေတ်ကအကြောင်းကိုကျွန်တော်သွားပြီးလေ့လာရတယ်ပေါ့နော်ပြီးတော့မှဒီလွတ်လာရေးရတဲ့နောက်ပိုင်းရဲ့ဒီဟိုအချင်းခါတွေကိုဟိုလေ့လာရတယ်ပေါ့အဲ့လိုမျိုးပုံစံနဲ့ဒီ historical approach နဲ့လေ့လာပြီးတော့သင်ရတယ်ပေါ့ဆရာပေါ့
အမေရိကန်မှာတက်နေတယ်ပေါ့နော်ဒီ geo tech မှာတက်နေကြတဲ့အကြောင်းသူကျောင်းသားတွေအနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းပေါ့နော်သူတို့အနေနဲ့ဘယ်လောက်ထိသိထားကြပါလဲနောက်ဟိုဘယ်လောက်ထိပေါ့နော်သိချင်စိတ်ဝင်စားမှုရှိတယ်လို့ရောဆရာသုံးသပ်မိလဲရှင
့်ဟုတ်ကဲ့ဟိုသူတို့ရဲ့စိတ်ဝင်စားမှုကနှစ်မျိုးနဲ့ပြောရမယ်နော်ဆရာမပထမတော့သူတို့ရဲ့ဒီ personal interest ပေါ့ဟိုအခုလောလောဆရာတော့ကျွန်တော်မြန်မာပြည်လဲဒါအလုံးသိတဲ့တယ်ပေါ့နော်ဒီလိုဖြစ်တဲ့အကြောင်းကိုသူတို့ကျောင်းသားတွေကသူတို့သိတယ်ဒါပေမဲ့သူတို့ရဲ့ခံစားချက်မှာကဒီအနောက်နိုင်ငံမှာယူကရိန်းအရေးကိုလူတွေကပိုသိတဲ့အာယုံပြုတ်တယ်ဆိုပြီးတော့မြန်မာအကြောင်းကိုသူတို့ဟိုလစ်လူရှုတဲ့ပုံစံနဲ့သူတို့ဟိုခံစားပြီးတော့ personal interest နဲ့သူတို့လာပြီးတော့ဟိုတင်ယူကြတယ်။ဒုတိယကတော့သူတို့ဒီမြန်မာပြည်ရဲ့အကြောင်းကိုသူတို့ရဲ့ဒီ academic ဟိုပေါ့ intellectual interest ပေါ့သူတို့ကလေ့လာတင်ယူချင်လို့သူတို့ကလာတင်တာဖြစ်တယ်။ဟိုတယောက်ဆိုကျွန်တော်ဒီဟို Chinese American တယောက်ဆိုသူတအားထက်မြတ်တဲ့သူပြောတဲ့ပုံစံဆိုဘာပြောသလဲဆိုတော့ဒီ subject ကိုသူမယူခင်မှာဆိုမြန်မာပြည်ကျောင်းဆိုလို့အောင်ဆန်းစုကြည်အကြောင်းပဲကြားဘူးတယ်ပြီးတော့မှ Rohingya အကြောင်းပဲကြားဘူးတယ်အခုဒီ subject မှာဆိုအားလုံးအဲ့ဒါမကဘဲနဲ့မြန်မာပြည်ရဲ့မသိဘူးတဲ့ဟာတွေ the hidden history ပေါ့နော်အဲ့လိုမျိုးအရန်သင်ယူရတယ်ဆိုတဲ့ပုံစံပြောပြီးတော့နောက်ဆုံးမှသူ့ရဲ့ final paper တော့မှ Chinese Burmese ethnic minority ကြောင်းကိုသူရေးတာအဲ့ဒီဟာတွေကကျွန်တော်တို့ရဲ့ဒီ academic မှာလူတော်တော်များများကမရေးဘူးအဲ့ဒီဟာတွေဆိုတော့ဒါတော်တော်လေးကိုသူတို့ရဲ့အာယုံလို့ပြောမလဲအဲဆိုစက်မဟုတ်စိတ်ဝင်စားမဟုတ်တအားကောင်းတယ်ပြောလို့ရတယ်ဆရာမ
ဆိုတော့ဒီဆရာကဒီတမိုင်းနဲ့ပေါ့လေတမိုင်းဌာနနဲ့ဒီဘာသာရေးပညာဌာနမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမတူတဲ့ခေါင်းစဉ်တွေနဲ့သင်ပြတဲ့အခါကျတော့ကျောင်းသားတွေအနေနဲ့ကရောဘလို့ကိစ္စအကြောင်းအရာတွေပေါ့နော်သူတို့ဘက်ကနေပို့ပြီးတော့မှသိချင်တယ်ပို့ပြီးတော့လေးလာချင်တာကိုတွေ့ရပါလေဆရာ
အဲ့ဒီအဲမှာအတိအကျတော့ဒီအရှိတောင်အာရှမှာကကျွန်တော်တို့ဒီဟိုဘာသာရေးနဲ့ဒီ ethnicity ကိုအခြေခံပြီးတော့ကိုယ့်ရဲ့ identity ကို construct လုပ်တာကြီးတအားများရလေဥပမာအဖြစ်ကျွန်တော်ပမာပြည်မှာဆိုရင်လည်းပမာလူမျိုးမှာရေးဗုဒ္ဓဘာသာဖြစ်ရမယ်ဟုတ်တယ်မလားပြင်ချင်းဖြစ်ရင်ခရစ်ယာန်ဖြစ်ရမယ်เนาะကချင်ဖြစ်ရင်ဆိုတော့အဲ့လိုမျိုးလေးဟိုမလေးရှားမလဲလားတူဆိုပဲဟိုဟိုမလေးဖြစ်ရင်မွတ်စလင်ဖြစ်ရမယ်เนาะဟိုဂျာနဲဟာဖြစ်တော့တခြားဘာသာအဲ့လိုမျိုးပုံစံနေဟိုကိုယ့်ရဲ့ဒီ identity imagination နေကိုတို့အရင်စိတ်ဝင်စားတယ်အဲ့ဒါကတို့ရဲ့အတိတ်ကဟိုစိတ်ဝင်စားမှုပဲဆိုတော့အဲ့ဒီအနေပဲစပြီးတော့မှကျွန်တော် conflict တွေလည်းများလာလေနော်ဆိုတော့အဲ့ဒီအပိုင်းကိုဒီចောင်းသားတော်များများကအဲ့ဒါစိတ်ဝင်စားကြတဲ့ဆက်မှာ
နောက်တစ်ခုတစ်ဆက်ထည့်မေးချင်တာကဆရာတို့ yield tag တို့မှာပေါ့နော်ဒီမြန်မာနိုင်ငံကចောင်းသားတွေကိုလည်းဒီ online ကနေပြီးတော့မှတင်ကြားပေးတဲ့အစီအစဉ်တွေရှိရလို့သိရပါတယ်ဆိုတော့အဲ့ဒီအစီအစဉ်မှာဆရာလည်းဒီစာသင်ပေးနေတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်လို့လည်းဆရာပြောနိုင်တယ်လို့ပေါ့လေပြောပြပေးစီချင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမဟိုအခုအချိန်ကတော့ဆရာမသိတဲ့အတိုင်းပေါ့ကိုနိုင်ငံရေးကမကောင်းတဲ့ခါကျတော့ဟုတ်ဘယ်လိုပြောမလဲကိုယ့်ဖက်ကဘာလို့ပြေးရမလဲဆိုတာမေးခွန်းအရာပဲပထမပဲเนาะကိုကိုနိုင်ငံကကျွန်တော်ဘာလို့ပြေးမလဲဆိုတာတဲ့ကိုကနေကိုရဲ့နိုင်ငံအတွက်ဘာလို့ပြေးရမလဲဆိုတော့ကိုကလည်းကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ပါဘူးကိုကတော့အဲ့လိုမျိုးဒီ scholar တယောက်ပဲဖြစ်တဲ့ခါကျတော့ပညာရေးမှာကျွန်တော်ဥစားပေးတယ်အဲ့ဒါကြောင့်ဒီ online မှာအဲ့လိုမျိုးလုပ်ပေးလိုက်တော့ចောင်းသားဟိုပါပေါ့အနေပါပေါ့เนาะအများကြီးတော့မဟုတ်ပါဘူးဆိုတော့တို့ကလာပြီးတော့လာပါဝင်ဖြစ်တယ်ဒါ online နဲ့ zoom နဲ့ပေါ့เนาะဆိုတော့တို့ရဲ့စိတ်ဝင်စားမှုလည်းအရင်ကောင်းတယ်အဲ့မှကောင်းတာတစ်ခုတော့ဆရာမဒီကရေးចောင်းသားတွေကဒီမှာအခန်းထဲမှာသူတို့ important လာတက်တယ်။မြန်မာပြည်ចောင်းသားကြတော့ဒီ Zoom မှာလာတက်ပြီးတော့သူတို့ရဲ့ exchange idea တွေအရင်ကောင်းနေစမှာ အစတော့ကိုလည်းပဲတီကိုလာတဲ့ခါမှာတိတ်ပြီးတော့ဆွေးနွေးတဲ့ဘိုင်းမှာမြန်မာចောင်းသားဆိုတော့တိတ်ပြီးတော့ဟိုဘယ်လိုပြောမလဲ active မဖြစ်ခဲ့ဘူးယင်းတော့ကလေចောင်းသားတိတုံးကဆိုတော့အဲ့လို team အဲ့လိုဖြစ်မယ်ထင်နေတာအခုဒီလူငယ်ပိုင်းနဲ့တော်တော်လေးထက်မြက်ကြတယ်မြန်မာပြည်လူတွေကသူတို့ရဲ့ဒီ discussion ဘိုင်းဒီမှာအရင် active ဖြစ်တယ်ဟိုဟိုရေចောင်းသားကြီးဆိုပြီးတော့ဟိုရှင်မြတ်ဟိုင်လည်းမရှိဘူးဆိုတော့တို့ရဲ့စိတ်ဝင်စားမှုတို့ရဲ့ဆွေးနွေးမှုအရန်ကောင်းတယ်အဲ့ဒါကျွန်တော်အရန်တို့လည်းကွန်မြူနီစာမှာ
ဟုတ်ကဲ့အဲ့တော့ဆရာခုနပြောဆိုဒီရေယောတက်ကတူအကြောင်းသူចောင်းသားတွေနဲ့ဒီမြန်မာနိုင်ငံအကြောင်းသူចောင်းသားတွေနဲ့ဆွေးနွေးကြတဲ့အကြောင်းအရာတစ်ခုပေါ့ဥပမာတစ်ခုပေါ့ပါပေါ့နော်ဒီအမေရိကန်မှာရှိတဲ့ចောင်းသားတွေနားလည်ထားတဲ့ပုံစံနဲ့ဒီမြန်မာနိုင်ငံကအကြောင်းသူចောင်းသားတွေနားလည်ထားတဲ့ပုံစံမတူညီတာကိုဆရာတို့သိရတဲ့အခါကျတော့ဆရာတို့အတွက်ကဒါဘယ်လောက်ထိအထောက်အကူပြုတယ်လို့ပြောလို့ရပါလဲရှင်
အဲ့ဒီဥစားကတော်တော်လေးအထောက်အကူပြုတယ်ဆရာမအခုတူညီတဲ့အပိုင်းရောဟိုဟိုဟိုတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းရောရှိတာပေါ့နော်တို့ရဲ့ exchange တဲ့မှာဥမာပြီးပြောရရင်တော့ဟိုပါပေါ့လေဟိုကျွန်တော် issue တစ်ခုတင်ပြလာတာကကျွန်တော်ဒီမှာကြားရလဲဒီ white supremacy ရှိတယ်လေဆရာမနော်ကျွန်တော်ဒီလူဖြူတွေရဲ့ white supremacy ရှိတယ်မြန်မာပြည်မှာလည်းပဲကျွန်တော်တို့ကဒီဟိုဗမာပုဒ္ဒဘာသာဆိုတို့ရဲ့ privilege တွေများလေနော်ဆိုတော့အဲ့ဒီဟာတွေကိုကျွန်တော်ကတူညီတဲ့အပိုင်းရောမတူညီတဲ့အပိုင်းရောကျွန်တော် compare လုပ်တဲ့အခါမှာကျောင်းသားတွေရောကျွန်တော်ဆရာကြီးရဲ့တော်တည်ပါတော်တော်လေးအဲ့ဒါအကျိုးရှိတယ်လို့ကျွန်တော်ပြောလို့ရတယ်ဆရာမအဲ့ဒီဘိုင်းမှာ
ဟုတ်နောက်ဆုံးကျွန်တော်မေးချင်တာပေါ့နော်အဲ့ဒါကတော့ဒီ American Yale တက္ကသိုလ်ဆိုတာက American ရဲ့တကယ့်အထင်ကရတက္ကသိုလ်ကြီးတစ်ခုဖြစ်ပါတယ်ဆိုတော့အဲ့လို Yale တက္ကသိုလ်ကြီးအနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပေါ့နော်သင်ကြားပေးဖို့ဟိုဘလောက်ထိအရေးကြီးတယ်လို့တို့သဘောထားပါလဲဒီမြန်မာနိုင်ငံဆရာဘာသာရပ်တွေကိုပေါ့နော်သင်ပေးတာကိုဘလောက်ဦးစားပေးတယ်လို့ဆရာပြောနိုင်ပါလဲရှင်
ဟုတ်တယ်မြန်မာပြည်အတွက်ကိုသူတို့အလေးထားကြတယ်ဥမာဖြစ် Professor James Scott ပေါ့နော်သူက1989ကိုကတ်တော့မှာသူဆိုအရင်တော့1958 59လောက်မှာရန်ကုန်တက္ကသိုလ်မှာဂျူတာနဲ့ရောက်ခဲ့ပူတယ်အဲ့နောက်ပိုင်းမှာမှနည်းနည်းလေးနိုင်ငံရေးဟိုကြောက်တော့မသွားဖြစ်တော့ဘူးနော်ဟိုသူဆိုတော်တော်လေးဒီမြန်မာအကြောင်းကိုတင်ဖို့သူကအများတိုင်း mix ပေးတယ်ဒါ retire ဖြစ်တော့သူ့ရဲ့ authority ကတော့တိတ်မရှိတော့ဘူးဒါပေမဲ့သူ့ရဲ့ influence ကတအားရှိသေးတယ်ဆိုတော့သူနဲ့ဒီမှာရှိတဲ့လူတွေနဲ့ကျွန်တော်တန်ပင်ပြီးတော့မှဒီမြန်မာ subject ကိုကျွန်တော် overload ဖို့ပြီးတော့မှဒီဟိုဟို permis language theme ပို့အဲ့လိုပါကျွန်တော်အခုနည်းနည်းအစီအစဉ်ဆွဲကြတယ်နောက်ဆိုအစီအစဉ်လာကြမယ်ထင်ပါတယ်ဆရာမဟိုတို့ရဲ့စိတ်ဝင်စားမှုကဟိုမြင့်ပါတယ်ဆရာမ
American ပြည်တော်စုကအထင်ကြီးတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ Yale တက္ကသိုလ်မှာမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဆိုင်ရာအထူးပြုတင် जा ပေးနေတဲ့ပါပေါခဒေါက်တာ David Moore ဖြစ်ပါတယ်ရှင်မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောရင်ဒီပဋိပက္ခတွေအကြောင်းအပြင်မြန်မာနိုင်ငံကလှပတဲ့ထုံးတမ်းအစဉ်အလာတွေရင်ကျေးမှုတွေအကြောင်းကိုထည့်သွင်းပြောတဲ့အခါမှာပို့ပြီးတော့စိတ်ဝင်စားကြတာတွေ့ရတယ်လို့လည်းသူကပြောပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ
။မဆုမြတ်မောင်စီစဉ်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်တနင်္လာညရဲ့ပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နှဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကတလဲပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံအထူးကိုယ်စားလှယ်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့မှာတွေ့ဆုံပြီးမြမအရေးဆွေးနွေးခဲ့ကြကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ပဋိပက္ခတွေကြီးထွားလာပြီးပြဿနာပြန့်နှံ့မလာအောင်အမျှော်မြင်ရှိရှိလက်တွေ့ကျကျလုပ်ဖို့လိုတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့တွေ့ဆုံရမှာတရုတ်နိုင်ငံခြားရေးဝန်ကြီးချန်ကောင်းကပြောဆိုခဲ့ကြောင်းလဲသတင်းကကိုးကားပြီးဖော်ပြထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ဂီမွန်အနေနဲ့မြန်မာနိုင်ငံကိုနောက်ထပ်သွားမဲ့ခီးစဉ်တွေရှိမယ်ဆိုရင် NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်အပါအဝင်မြန်မာနိုင်ငံကအရေးပါတဲ့သက်ဆိုင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတောင်းဆိုလိုက်ပါတယ် NUG နိုင်ငံရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ဂီမွန်တို့အွန်လိုင်းကတစ်ဆင့်တွေ့ဆုံဆွေးနွေးချက်ကို NUG ကမနေ့က AB 30ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆူဒန်နိုင်ငံမှာအစိုးရစစ်တပ်နဲ့လက်နက်ကင်တိုက်ခိုက်နေကြတဲ့ပြည်သူစစ်တွေအကြားအပြစ်ခံရစရေးနောက်ထပ်82နာရီတိုးချဲ့ဖို့သဘောတူညီလိုက်ကြပါတယ်။နိုင်ငံတကာဖိအားကိုလက်ခံတဲ့အနေနဲ့ဒေသအချင်းတနင်္ဂနွေနေ့သကောင်းရံမှာတပ်တန်းကုံဆုံးတော်မဲ့အပြစ်ခံရစရေးကိုနောက်ထပ်3ရက်ထပ်တိုးလိုက်တာဖြစ်ပါတယ်။ကဘာမှာဆယ်စုနှစ်နဲ့ချီပြီးမတွေ့ဘူးတဲ့အစ်မြင့်ကာကွယ်ရေးစနစ်တွေကိုရုရှားကတိစောက်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနထောက်လှမ်းရေးသတင်းတွေကိုကိုးကားပြီးဒီကနေ့ပဲပြောဆိုလိုက်ပါတယ်ခင်ဗျာ
မေလ၁ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ Joel Gates တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျန်းမာလို့ဘေးပြာဝေးကွာပြီးလိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.